Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2020ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမ်းမီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးထိုးနှံပြီးတဲ့အစီအစဉ်စတင်နေတာနဲ့အတူနောက်ထပ်အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးတွေကိုလည်းအရေးပေါ်အသုံးပြုခွင့်ပေးနိုင်မှုသုံးသပ်နေပြီဖြစ်ပါတယ်။အခုလက်ရှိ American မှာ Pfizer နဲ့ German BioNTech ဆေးကုမ္ပဏီကာကွယ်ဆေးအပြင် Moderna ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးထားပြီးမြေတနိုင်ငံလုံးနဲ့တကမ္ဘာလုံးကိုဖြန့်ဖြူးဖို့ဆေးအလုံးလောက်မရရှိမှာကိုစိုးရိမ်မှုတွေရှိနေကြပါသေး။ American Novavax ဆေးကုမ္ပဏီကစမ်းသပ်နေတဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကအခုစမ်းသပ်မှုနောက်ဆုံးအဆင့်တွေကိုပြည်လုံးနေတဲ့ပြင်စမမြောက်ဆေးကုမ္ပဏီဖြစ်ပါသေး။နိုင်ငံတွင်းကာကွယ်ဆေးထိုးလို့တဲ့သူအလုံးအတွေ့ဆေးအလုံးလောက်ရှိဖို့ဆိုရင်ဆေးကုမ္ပဏီနှစ်ခုထပ်ပို့ပြီးလိုအပ်တယ်လို့ American ကူးစက်ရောဂါထိတ်တန့်ကျွမ်းကျင်ပညာရှင် Dr. Anthony Fauci က AP သတင်းကိုတင်းလာနေကပြောပါတယ်။ Johnson & Johnson ကုမ္ပဏီကလည်းသူထုတ်လုပ်နေတဲ့ကာကွယ်ဆေးကိုတချိန်တည်းထိုးနှံတာလုံလောက်မှုရှိမရှိကိုနောက်လာရဲမှာသိနိုင်မယ်လို့ခန့်မှန်းထားပါတယ်။အခုထိ COVID-19 ကြောင့် American နိုင်ငံတွင်သေဆုံးသူက3,300ကျော်အပါအဝင်တကမ္ဘာလုံးမှာသေဆုံးသူ1.8သန်းရှိပါတယ်။အင်ဒိုနီးရှားက Pfizer နဲ့ AstraZeneca ဆေးကုမ္ပဏီတွေကနေ COVID-19 ကာကွယ်ဆေးတန်း90ဝယ်ယူဖို့သဘောတူညီချက်ကိုအပြီးတန်းညှိနှိုင်းနေတယ်လို့အသစ်ခန့်အပ်ထားတဲ့ကျန်းမာရေးဝန်ကြီးပူရီဂူနာဒီစာဒီခင်နာဒီကနေ့ပြောပါတယ်။ AstraZeneca ဆေးကုမ္ပဏီနဲ့ဒီနှစ်မကုန်ခင်ရပိုင်အတွင်းစာချုပ်ချုပ်ဆိုဖို့ရှိပြီး Pfizer နဲ့ကဇန်နဝါရီပထမပတ်လောက်မှာစာချုပ်ချုပ်ဆိုနိုင်လိမ့်မယ်လို့သူကပြောပါတယ်။ကယောဂတိုက်ဖြည့်ရေးရှိတဲ့ကရင်ဆိုင်နေကြတဲ့ဆေးဘက်ဆိုင်ရာဝန်ထမ်း1.3%နဲ့စေတနာဝန်ထမ်းတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့လည်းဝန်ကြီးပူဒီကသူ့ရဲ့ပထမဆုံးတရားဝင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်။ကမ္ဘာမှာသရုပ်ထလူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာယောဂပိုးကူးဆက်သူ9,200ကျော်နဲ့သေဆုံးသူက21,500လောက်ရှိပြီးအရှိတောင်အာရှမှာကူးဆက်မှုနဲ့အသေးပြောက်အများဆုံးဖြစ်ပါရယ်။ကိုရိုနာဗိုင်းရပ်စ်မျိုးဗီဇာဖွဲ့စည်းပုံစင်ကဲပြောင်းနေတာကပုံမှန်ဖြစ်စဉ်တစ်ခုဖြစ်ပြီးအနာဂတ်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်တွေကိုပို့ပြီးတော့တွေ့လာမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ With regards to the UK and South Africa, these are two separate virus variants that have emerged at the same time.
UK နဲ့တောင်အာဖရိကနိုင်ငံတွေမှာတွေ့ရတဲ့ဗိုင်းရပ်စ်ကတစ်ချိန်တည်းမှာပေါ်လာတဲ့မတူညီတဲ့ဗီဇာပြောင်းဗိုင်းရပ်စ်တွေဖြစ်ကြောင်းအဲ့ဒီဗိုင်းရပ်စ်နှစ်မျိုးလုံးဗိုင်းရပ်စ်ရဲ့ပရိုတိန်းလက်တံမှာဗီဇာစင်ကဲပြောင်းနေသွားတာဖြစ်လို့မတူညီတဲ့မျိုးစိတ်ကွဲဗိုင်းရပ်စ်တွေဖြစ်လာကြောင်း WHO ရဲ့အရေးပေါ်အစီအစဉ်နည်းပညာဆိုင်ရာအကြီးအကဲ Maria Van Kerkhove တင်းနှံလာနေကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်ဒါပြင်အဲ့ဒီမျိုးပီဇာပြောင်းဗိုင်းရပ်စ်မျိုးစိတ်ကွဲနှစ်မျိုးလုံးနဲ့ပတ်သက်ပြီးစေယုံတရရတဲ့လူအကြီးအတွက်နဲ့တည်ဆုံးမှုနှုန်းတွေကို28ရက်အတွင်းလေ့လာခြင်းအရမူလကိုရိုနာဗိုင်းရပ်စ်နဲ့ကွာခြားမှုမရှိကြောင်းနဲ့အနာဂတ်မှာအဲ့ဒီလိုမျိုးပီဇာပြောင်းဗိုင်းရပ်စ်တွေပိုးပြီးတော့တွေ့လာနိုင်မှာဖြစ်ပေမဲ့လက်ရှိဗိုင်းရပ်စ်တွေနဲ့မကွာခြားဘူးလို့လည်း Maria Van Kerkhove ကပြောပါရယ်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကို UK နိုင်ငံမှာပထမဆုံးတွေ့ခဲ့တာဖြစ်ပြီးအဲ့ဒီနောက်တောင်အာဖရိက၊ဂျပန်၊ကနေဒါနဲ့တောင်ကိုရီးယားနိုင်ငံတွေမှာထပ်ပြီးတော့တွေ့ခဲ့တာဖြစ်လို့ကူးစက်မှုပုံမြင်တဲ့ဗိုင်းရပ်စ်မျိုးစိတ်နဲ့ပတ်သက်ပြီးကမ္ဘာတဝန်းလူထုကျန်းမာရေးဆိုင်ရာစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေတာလည်းဖြစ်ပါရဲ့ရှင်American သမ္မတ Donald Trump ကစီးပွားရေးပြန်လည်ဥမော်ရေးအကူအညီပေးမဲ့အစီအစဉ်ကိုလက်မှတ်ရေးထိုးလိုက်တဲ့အတွက်ဒီကနေ့ဂျပန်နီကေးအညွန်ဂိမ်းနဲ့တခြားအာရှအစုရှယ်ယာဈေးတွေဒုတိယနေ့ဆက်တိုက်အတက်ပြခဲ့ပါတယ်။ဂျပန်နီကေးအညွန်ဂိမ်းက 2.6% ခန့်သောအတက်ပြခဲ့တဲ့အတွက်ဒါဟာ2.30 အတွင်းမှာအမြင့်ဆုံးကိုရောက်ခဲ့တာပါ။ Australia S&P ASX အညွန်ဂိမ်းက 3.5% ခန့်သောနဲ့ကိုရီးယား KOSPI က3.4%ခန့်သောအသီးသီးမြင့်တက်ခဲ့ပါတယ်။ဒ ဒါပေမဲ့ရှန်ဟိုင်းကွန်ပိုဇစ်ညွန်ကင်းက3.5ခန်းလုံးကျဆင်းခဲ့ပြီးထိုင်ဝမ်တီအက်စီစီက7မှတ်ကျဆင်းခဲ့ပေမဲ့ရာခိုင်နှုန်းအဖြစ်တော့တိတိတသားကျဆင်းမသွားခဲ့ပါဘူး။ဒီကနေ့နေ့လယ်ပိုင်းဟောင်ကောင်ဟန်ဆိုင်ညွန်ကင်းက3.8ခန်းလုံးတက်ခဲ့ပြီးအိန္ဒိယဆန်ဆက်စ်ညွန်ကင်းက3.5ခန်းလုံးအတက်ပြခဲ့ပါရယ်။ကမ္ဘာရွှေစည်းတအောင်စားကို1,882 ဒေါ်လာနဲ့အပြောင်းလဲသိမ့်ရှိသလိုအမေရိကန်ယင်းနဲ့ဈေးတစည်းကို48.35ဒေါ်လာနဲ့3,900ခန့်လုံးတက်ခဲ့ပါတယ်။နိုင်ငံတကာစံတက်မှတ်ထားတဲ့ Brent ယင်းနဲ့ဈေးတစည်းကို58.28ဒေါ်လာနဲ့3,800ခန့်လုံးတက်သွားခဲ့ပါတယ်။အမေရိကန်အစုရှယ်ယာကြွေအောင်ကြွေဈေးကွက်မှာတော့အဓိကအစုရှယ်ယာကြီး3ခုစလုံးတက်ရိပ်ပြခဲ့ပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိဆိုင်းတိုမီတာ19 kHz 5953ညဆိုင်းတိုမီတာ25 kHz 7783ညဆိုင်းတိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 5905တို့ကနေပါထုတ်လွှင့်ပေးပါမယ်ခင်ဗျာ
။ဆမာနာလောပါဒီကနေ့ညဖက်သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါCOVID-19 ကာယောဂါကြောင့်အခက်အခဲနဲ့ကြုံရတဲ့အမေရိကန်ပြည်သူတွေကိုဒေါ်လာ600အစားဒေါ်လာ2000ပေးဖို့တမန်တော်နဲ့ထွက်မြတ်တောင်းဆိုချက်အတိုင်းအောက်လွှတ်တော်ကတနင်္လာနေ့မှာမဲခွဲအတည်ပြုထားတဲ့ကိစ္စအထက်လွှတ်တော်မှဒီကနေ့အင်္ဂါနေ့မှာအတည်ပြုပေးဖို့ဒီမိုကရက်တို့ပြင်ဆင်နေပါတယ်ဒီမိုကရက်တို့လူနည်းစုဖြစ်နေတဲ့အထက်လွှတ်တော်မှဒီကိစ္စကိုမဲခွဲမလားဆိုတာအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကလူသိရှင်ကြားပြောမှထားသေးပါဘူးထိပ်တန်းဒီမိုကရက်အမတ်တွေကတော့ဒီကိစ္စကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့တာနေသည်မနီလန်ပေါင်းစုံနဲ့လုပ်ကိုင်သွားဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်။အထက်လွှတ်တော်အမတ်တရရောက်ကကန့်ကွက်လာမယ်ဆိုရင်ဒါကိုတားမြစ်နိုင်မယ်လှုပ်ထုံလုံနေအတိုင်းဆောင်ရွက်သွားဖို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြင်ဆင်ထားပါတယ်။အမေရိကန်ပြည်သူတွေကိုဒေါ်လာ2000ပေးဖို့ကိစ္စနိုင်ငံတော်အခိုင်အမာထောက်ခံမှုရှိနေတဲ့အတွက်အကူအညီလိုအပ်နေတဲ့အမေရိကန်မိသားစုတွေကိုကူညီနိုင်ရေး Republican အမတ်တွေကန့်ကွက်မှုရှိအောင်ခေါင်းဆောင် Mitch McConnell ဘက်ကလှုပ်ကိုင်ပေးဖို့လိုပါတယ်လို့ Mr. Schumer ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ Republican အမတ်တွေဘက်ကတော့အသုံးစိတ်ထပ်တိုးမဲ့ကိစ္စကိုအကြီးအကျယ်ကန့်ကွက်ထားတာပါ။ Democrat တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအရေးပေါ်ကူညီထောက်ပံ့ရေးအစီအစဉ်ကို295မဲ134မဲနဲ့တနင်္လာနေ့ကမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။Republican နဲ့ Democrat တို့ကြားသတင်းပတ်တွေနဲ့အချင်းအချင်းနဲ့ဆွေးနွေးပြီးမှဒေါ်လာ 2.3 ထရီလီယံသုံးစွဲမဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုသဘောတူခဲ့ကြပေမဲ့ American ပြည်သူတွေကိုထောက်ပံ့ကြေးတိုးပေးဖို့သမ္မတကပြောဆိုခဲ့တဲ့နောက်အောက်လွှတ်တော်မှဒါကိုပြင်ဆင်မဲခွဲခဲ့တာဖြစ်ပါတယ်။နိုင်ငံတကာမိုးရေဆေးဝါးကိန်းတစ်ခုကိုဖြိုခွင်းဖို့နဲ့ Cooking မိုးရေဆေးဝါးတွေဖန်ဆီနိုင်ရေးအတွက် American ပြည်ထောင်စုကတာဝန်ရှိသူတွေနဲ့ပူးပေါင်းလုပ်ကိုင်ခဲ့တဲ့အကြောင်း Fresh Air ထောက်လှမ်းရေးဌာန FSB ကပြောပါတယ်။အမေရိကန်တရားရေးဌာနလက်အောက်ကမွေးရစီဘောတိုက်ပြည်ရေးအဖွဲ့ EDA နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုကြောင့်အလေးချိန်330ကီလိုဂရမ်ရှိတဲ့ကုကင်းတွေကိုမော်စကိုဒေသထဲမှာဖမ်းဆီးမိခဲ့တဲ့အကြောင်းရုရှားတို့ကရှေ့ရှားပပထုတ်ပြန်လိုက်တဲ့အင်္ဂါနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ Saint Petersburg မြို့မှာမေလကစတင်ခဲ့တဲ့ဒီပူးပေါင်းစစ်ဆင်ရေးကြောင့်တောင်အမေရိကကနေဥရောပနဲ့ရုရှားဘက်ကိုမွေးရစီဘောတင်ပို့နေတဲ့အရာစုခိုင်တာတွေကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဖန်ဆီးရမယ့်တဲ့ကုကင်းတွေရဲ့တန်ဖိုးကဒေါ်လာ 13.6 တန်ဖိုးလောက်ရှိတယ်လို့လည်း FSB ကပြောပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြောင်းဝင်နောက်ဆက်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်တွေကြောင့်ရောဆီးရီးယားပြည်တွင်းရေးကိစ္စတွေကြောင့်ပါ CIA ကလာနောက်ပိုင်းအမေရိကန်ရုရှားဆက်ဆံရေးအေးစက်နေကြတာပါ။ဒါပေမဲ့လည်းနိုင်ငံတကာလုံခြုံရေးနဲ့အခြားကမ္ဘာရေးရာကိစ္စရပ်တွေမှာတော့နိုင်ငံဆက်ပြီးတော့ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့တရုတ်နိုင်ငံကြားနှစ်နှစ်ချီဆွေးနွေးညှိနှိုင်းနေကြတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအပေးအယူကိစ္စတွေမကြာခင်အဆုံးသတ်နိုင်ခြင်းရှိတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကအင်္ဂါနေ့မှာပြောပါရယ်ကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကသူ့နိုင်ငံတွင်ရင်းနှီးမြှုပ်နှံနိုင်အောင်လှမ်းဖွင့်ပေးမယ်လို့ကတိပြုထားပေမယ်လို့ကန့်သတ်ချက်တွေဆက်ပြီးချမှတ်ထားတဲ့အတွက်ဆိုပြီး EU ဘက်ကဆွဆွဲခဲ့တာကြောင့်ဒီဆွေးနွေးပွဲတွေ2014ခုနှစ်ကတည်းကရှင်းမတိုးနိုင်ဖြစ်နေတာပါရှင်းနီမုန်နာမှုဆိုင်ရာဆွေးနွေးပွဲတွေမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တဲ့အတွက်မကြခင်အဆုံးသတ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဝန်ဝီဘင်းကပီကျင်းမြို့မှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ EU လုပ်ငန်းရှင်တွေတရုတ်ဈေးကွက်ကိုလှည့်လန်းမိရတဲ့အတွက်ပုံမကောင်းမွန်တဲ့ဈေးကွက်ရှင်းလင်းမှုတွေနဲ့ရှင်းနီမုန်နာမှုဆိုင်ရာအကာအကွယ်ပေးမှာဖြစ်တဲ့အတွက်နိုင်ငံဆွေးနွေးမှုတွေမကြခင်အဆုံးသတ်နိုင်မယ့်ပုံရှိတယ်လို့ EU တာဝန်ရှိသူတွေပြောကြားလိုက်ပြီးနောက်ကနေမှပဲတရုတ်တို့ဘက်ကအခုလိုပြောဆိုခဲ့တာပါကနအူသဘောတူညီမှုတွေဒီသတင်းမှအတွင်းရခဲ့ကြတယ်ဆိုရင်တော့တရားဝင်စည်းရွယ်စည်းရမ်းတွေထွက်လာဖို့လာနိုင်ချီကြားနိုင်ပါသေးတယ်။ နှုန်းနှဖက်သဘောတူညီမှုရပြီးလုပ်ငန်းအကောင့်ထဲဖော်နိုင်ဖို့ဆိုရင်တော့တနေ့လောက်ကြာနိုင်တယ်လို့လည်းဥရောပသမဂ္ဂကတာဝန်ရှိသူတွေကပြောကြားထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်က2020ခုနှစ်အတွင်းကမ္ဘာအရေးရပ်မှာအမှုအခင်တွေဝန်ထမ်းကြေကွဲစရာတွေဖြစ်ရတွေနဲ့ကြုံတွေ့ခဲ့ရသလိုကိုဗစ် -19 ကရောဂါဒဏ်နဲ့ရှေ့ဆက်ရင်ဆိုင်ရမယ့်သူတွေဆက်ပြီးရှိနေအောင်မှဖြစ်ပေမဲ့လို့နှစ်တက်မှာတော့မျိုးလင့်ချက်အယောင်ကြီးတွေတွေ့မြင်နေရပါပြီလို့နှစ်တက်ကနှုတ်ခွန်းဆက်လွှာမှာပြောကြားထားပါတယ
် But the new year lies ahead and we need to see rays of hope people extending a helping hand to neighbors and strangers.
ခေတ္တကူကရှေ့မှာရောက်နေပါပြီ။မျိုးလင့်ချက်ရောင်ကြီးတွေလည်းတွေ့မြင်နေရပါတယ်။လူတွေကလည်းကိုယ့်ရဲ့အိမ်ကြီးချင်းတွေကိုရောတစိမ့်တရံတွေကိုပါကူညီနေကြသလိုကာယောဂါကိုရှေ့တန်းကတိုက်ပင်းနေတဲ့သူတွေကတော့အရာအလုံးစွန့်လွတ်အနေနဲ့ခံထားကြပါတယ်။သိပ္ပံပညာရှင်တွေကလည်းစံချိန်တင်အမြန်နှုန်းနဲ့ကာကွယ်ဆေးဖော်ဆက်နိုင်ခဲ့ကြသလိုနိုင်ငံတကာကလည်းဥရုယာတွေပြောင်းလဲဖောက်ပြန်မှုဘေးစိုးကြီးကိုကာကွယ်ဖို့ကတိပြုထားကြပါပြီလို့အထွေထွေမှုချုပ်ဂူဒရက်စ်ကနှစ်သက်ကူမိန်ခေါ်မှပြောကြားသွားတာပါ။ဥရုယာတီကြောင်းလဲမှုနဲ့ကာယောဂါကိုတော့အလွယ်တကူကျော်လွှားနိုင်ပုံမလွယ်ဘူးလို့လည်းအတွင်းရေးမှူးချုပ်ကသတိပေးပြောကြားထားပါတယ်။သူညီတဲ့ရီမန်းချက်တစ်ခုထဲကိုအရောက်လာနိုင်ဖို့ကြီးမားတဲ့လုပ်ငန်းတွေ၊ကတိကဝတ်တွေအပြင်အဲ့ဒီရီမန်းချက်ပြည့်မှုကိုလူတိုင်းတိုင်းစိတ်ဆန္ဒရှိဖို့လိုပါတယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့တာပါ။စီးပွားရေးချွတ်ချုံကြမှုတွေနဲ့ကုသယောဂါဆိုကြီးကြောင်း2020ခုနှစ်မှာစိတ်ဝမ်းကွက်ပြားမှုတွေရှိခဲ့ပေမဲ့လည်းလာမယ့်နှစ်မှာတော့စီးလုံးညှဉ်းညွတ်စွာပူပေါင်းဆောင်ရွက်နိုင်မယ့်နှစ်ဖြစ်နိုင်ပါတယ်လို့လည်းဆိုထားပါတယ်။2023ခုနှစ်အတွက်အကောင်ဆုံးနှစ်တစ်ခုဆုံးဖြတ်ချက် New Year Resolution ကတော့ကမ္ဘာမြေကြီးကိုကူစားပေးဖို့ဖြစ်ပါတယ်လို့လည်းအသွင်ရေးမှူးချုပ်ကနှစ်တစ်ခုနှုတ်ခွန်းဆက်လွှာမှာပြောကြားထားပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေနဲ့နှစ်တစ်ခုကာလသတင်းလက်ဆောင်ကိုကြားကြမှာဖြစ်ပါတယ်
မကြခင်ရပိုင်းတွင်မြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ထားတဲ့တရုတ်နိုင်ငံသားဝင်ကြီးရဲ့ဖြည်းစဉ်အပေါ်အကဲခတ်တွေရဲ့သုံးသပ်ချက်တွေကိုတင်ပြပေးပါမယ်။ကျွန်တော်ကတော့ဇော်သက်ပါ။2021ခုနှစ်တည်းမှာပထမဆုံးတရုတ်နိုင်ငံရဲ့အဆင့်မြင့်အရာရှိတဦးရဲ့ဖြည်းစဉ်အဖြစ်တရုတ်နိုင်ငံသားဝင်ကြီးမစ္စတာဝမ်ယီမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။ဇန်နဝါရီပထမပတ်တည်းလာရောက်မဲ့အစီအစဉ်အတွက်အသေးစိတ်ကိုတော့နှစ်နိုင်ငံတောင်းအရှိသူတွေညှိနှိုင်းနေတော့မယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးအောင်ကိုက VOE ကိုအတည်ပြုပါတယ်။
အဲဒီကြားတော့ပြောလို့မရဘူးပေါ့နော်။ဟိုဇန်နဝါရီ first half ကျမှာပေါ့နော်။ဟုတ်ကဲ့ပါ။နှစ်ဖက်ကြည့်လို့မရဘူးနော်။အတိအကျပြောလို့မရသေးဘူးနော်။ဒါတော့ပြန်ဆက်ဆိုင်ရေးစိတ်စားတယ်နောက်ပြီးတော့ဒီပူပေါင်းဆောင်ရွက်တဲ့စီမံရေးတွေစိတ်စားဟိုကိုဗစ်
ဒီရုပ်ထိတ်တန်းတန်တမဟာအရင်ခီးစဉ်တွေလိုပဲနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံတက်မတော်ကာကွယ်ရေးဦးစီးချုပ်တို့လိုမြမထိတ်တန်းခေါင်းဆောင်အနေနဲ့တွေ့ဆုံသိမ့်မယ်လို့လည်းခန့်မှန်းရပါတယ်။နိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့ပြီးတဲ့နောက်လာရောက်မဲ့ခီးစဉ်အတွင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စကိုဆွေးနွေးဖြစ်မယ်လို့မျှော်လင့်ထားကြသလိုကိုဗစ်ကရောဂါကာဝယ်ဆေးတရုတ်နိုင်ငံကအကောင့်ထဲပေါ်နေတဲ့ပိုလာမစီမံကိန်းအစိပ်ပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ညာ CMEC ပြည်တွင်းငြိမ်းချမ်းရေးနဲ့နယ်စပ်လုံခြုံရေးဒီကိစ္စတွေပါဝင်နိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရွေးကောက်ပွဲမှာတကြော့ပြန်အနိုင်ရခဲ့တဲ့ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့လာမယ့်အစိုးရတက်တန်းအတွင်းမှာလည်းဒေသတွင်းနိုင်ငံရေးစီးပွားရေးစီရေးအရာဩဇာကြီးမားတဲ့တရုတ်နိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရမယ့်အလားအလာတွေရှိနေတယ်လို့လည်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနဗမောကဌာနမှူးဒေါက်တာပီယာထွန်းကသုံးသပ်ပါတယ်
။ဒီအချိန်မှာသူကောင်းတဲ့ဖို့ရေငင်းချမ်းရေးရေနောက်တစ်ခါဒီဘက်ကရခိုင်ပြည်တနာမှာလည်းသူကပါလာတဲ့အခါမှာတော့ကျွန်တော်တို့ damn လို့ပြောမယ်ဆိုရှင် unlimited bandwidth လို့ခေါ်တာပေါ့နော်။သူရဲ့နောက်မျိုးဆိုတော့မဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ကနည်းနည်းတော့ဟို USB အစိုးရထက်တော့ကျွန်တော်တို့ကပို့ပြီးတော့ပေါ့တရုတ်ဘက်ကိုဆိုင်းသွားတဲ့သဘောတွေအများကြီးရှိတယ်ပြီးတော့ဟိုရခိုင်အရှုမှာအမေရိကန်နဲ့မြန်မာနဲ့နည်းနည်းတင်းမှမှုတွေဖြစ်သွားတဲ့အခါမှာကျွန်တော်တို့ရဲ့ package ကမရှိတော့အဲ့တော့တရုတ်သမားကြီးလာတော့လေနိုင်ငံတော်တိုင်နိုင်ငံကပြောတယ်ပေါ့နော်နေညာရေးကိစ္စမှာတော့လုတ်တာတော့လုတ်ပေါ့ဒါပေမဲ့နေဆက်ကအဖွဲ့တွေကတော့မျက်မပေးပါနဲ့လို့တရားဝင်ပြောတယ်လေဆိုလိုချင်တာကကျွန်တော်တို့ကခြေတလန်းကဝင်သွားပြီးဖြစ်ပြီးကြောင်မလို့ပြန်ဆုတ်လို့ကတော့မရတော့ဘူးနေညာရေးကိုသာအဓိကထားမယ်ဆိုလို့ရှိရင်ပေါ့နော်ပြောမယ်ဆိုရင်နိုင်ငံသားရေးမူဝါဒအရာဆိုလို့ရှိရင်တော့ဘလို့တဲ့အစိုးရကလည်းပြောင်းလဲမရှိသေးတော့ကြောင်မလို့ဒီအစိုးရကဒီမူနဲ့ပဲတရုတ်ရဲ့ဆက်ဆံရေးကိုဆက်သွားမယ်လို့ကျွန်တော်ကတော့ခံမနေတာပေါ့နော
်2019ဒီဇင်ဘာပထမပတ်မှာတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီမြန်မာနိုင်ငံကိုလာခဲ့ပြီးတမတော်ဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့ရောင်းဝယ်တဲ့ပူလမစီမံကိန်းတွေအကောင်အထည်ဖော်ဖို့
မြန်မာတရုတ်တန်တမာဆက်ဆံရေး290ပြည့်ချစ်ကြည်ရေးပွဲတွေနဲ့အသိမြက်ကိုယ်စားလှယ်တွေအပြာနာလဲပတ်ရေးကိစ္စတွေဆွေးနွေးခဲ့တာပါ။အဲဒီခရီးစဉ်မှာတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့တာပါ။အရင်စစ်အစိုးရတွေလက်ထက်ကစားလို့မြန်မာနိုင်ငံပေါ်စီးရေးစီးပွားရေးအရာဩဇာစွမ်းမှုမှုရှိရလို့အများကယူဆထားကြတယ်တရုတ်နိုင်ငံဟာ NLD ဦးဆောင်တဲ့ရတအစိုးရလက်ထက်မှာလည်းစစ်တမ်းရေးခိုင်မာအောင်တည်ဆောက်တာတွေရှိခဲ့ပါတယ်။ NLD အစိုးရအနေနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံတကာစစ်တမ်းရေးမှာဗန်မလိုက်တဲ့နိုင်ငံသားကြီးမျိုးကိုပဲဆက်လက်ကျင့်သုံးသွားနိုင်တယ်လို့နိုင်ငံရေးလေးလာသူဒေါက်တာအောင်မင်းမြင့်ကပြောပါတယ်
။အရှိုးပုံပြောတယ်နောက်ကိုပုံပြောတယ်ဆိုတာမျိုးမြန်မာတော့ဆက်လုပ်မှာမဟုတ်သေးဘူး။အဲ့တော့မြန်မာရဲ့နိုင်ငံရေး policy ကတော့ဘူအပြင်းတော့ဒီပုံမှာပဲတည်ပြီးတော့ဒီတိုင်းပဲရှိသက်သွားမယ်ဦးမယ်။ဒါတော့မှနိုင်ငံတော်နိုင်ငံပြောတဲ့အချိန်မှာကဒီကာကွယ်ရေးဝယ်ယူတဲ့ပတ်သက်ပြီးတော့အိန္ဒိယကိုအပတ်ပေါ်ရောက်နေပြီဆိုတော့အိန္ဒိယနဲ့မြန်မာနဲ့ဂျာဒီကြီးတူကြီး relation ရလည်းပဲဒီကြီးပါတဲ့ကိစ္စတွေမှာဆက်ပြီးတော့အဆက်အသွယ်ရှိနေပြီးတော့ဒီအလုပ်ဖြစ်နေတဲ့ပြည်အိပဲဆိုတော့မြန်မာကတော့နိုင်ငံကြီးနဲ့နိုင်ငံရဲ့ဂျာထဲမှာတစ်ဖက်စလုံးနဲ့အစဉ်ပြေအောင်နေရင်းနဲ့ဒီဒီမိုကရေစီတွေကိုပြောင်းခြင်းအစီအစဉ်ခုတွေတံကိုဆက်အောင်အစဉ်ပြေတယ်လို့ဒီဒီမူဝါဒကိုပဲဆက်သုံးသွားမယ်ပေါ့နော်ဆက်အလုပ်ဖြစ်နေတယ်ဦးမယ်လို့ကျွန်တော်ထင်ပါတယ
်တရုတ်သမ္မတရှီကျင်းပင်ကလည်း2020နှစ်စာမှာမြန်မာနိုင်ငံကိုပထမဆုံးခရီးစဉ်အနေနဲ့လာခဲ့ပြီးတရုတ်မြန်မာတန်တမာဆက်ဆံရေး290ပြည့်မှာနှစ်နိုင်ငံခရီးသွားလာရေးနှစ်ကိုစတင်တော့မယ်လို့ပြောခဲ့ပါတယ်ကျွန်တော်ကတော့ဇော်ထပ်ပ
ါမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေထိန်းချုပ်ဖို့လာနေချီပိတ်ထားတဲ့ပြပလေးချောင်းခရီးစဉ်တွေကိုမကြခင်ပြန်လည်ခွင့်ပြုတဲ့အခါနိုင်ငံလေးနိုင်ငံနဲ့စတင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမိခါပါ။ကယောဂါကြောင့်မလာကစလို့ပြန်တန်းကွင်းတွေပိတ်ထားတဲ့ပြပခရီးစဉ်တွေကိုလာမယ့်နှစ်ဆန်းကစလို့ပြန်လည်ခွင့်ပြုဖို့မြမအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပါတယ်။ကယောဂါကာကွယ်ရေးစည်းမျဉ်းတွေနဲ့အညီပြန်လည်ခွင့်ပြုရမှာဒေတာရင်းလေးနိုင်ငံနဲ့စတင်ဖို့စီစဉ်ထားကြောင်းလဲပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမင်းက VOA ကိုပြောပါတယ်
။အစီအယူရဲ့ကိုရီးယားရဲ့ဂျပန်ရဲ့စင်ကာပူရဲ့နဲ့တူတယ်။စီဂျီပြည်ဆိုးဖို့တူတင်ပြင်မှာပေါ့နော်။ generally ရေးဆွဲမှုကိုဒီကျွန်တော်ဆက်သွယ်ဝန်ကြီးဌာနတွေပေါ့နော်။အကုန်လုံးနဲ့ပြည်ပြီးတော့ SOP တွေလုပ်နေကြတော့မှရှိသေးတယ်ဗျာ။အဲ့ဒီကြံထွက်လာပြီးရင်တော့ကျွန်တော်တို့ဘိုးကံဒီတင်ပြီးရင်ဘိုးကံတရားခွင့်ပြုလို့ဆိုရင်တော့အဲ့ဒီနေရာစပြီးတော့ကျွန်တော်တို့မပြည့်ဟိုဟာလုတ်ပြန်မှုရှိမှာပေါ့နော်ဒါနဲ့ဆိုတော့တရင်းနေရာစိတ်လို့ဘူးကြာတော့လေတရင်းနေမှာစနိုင်ပါမလားတော့ကျွန်တော်ဟိုဒါကျွန်တော်အရှင်ပြောတာပေါ့နော
်ဒီပလေးချောင်းခီးစဉ်တွေနဲ့လိုက်ပါမယ်သူတွေအတွက်ကျမ်းမာရေးလမ်းညွန်ချက်တွေကိုမကြခင်ထုတ်ပြန်ပေးမှာဖြစ်ကြောင်းလဲကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်ကယောဂါကြောင့်အထိနာခဲ့ရတဲ့လေချောင်းခီးသွွားတွေအပါအဝင်ခီးသွွားလုပ်ငန်းတွေပြန်လည်နလန်ထူအောင်စီစဉ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။နိုင်ငံတကာလေချောင်းခီးစဉ်တွေပြန်လည်ခွင့်ပြုတဲ့တစ်ချိန်တည်းမှာပဲဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကိုပါပြန်လည်အားကောင်းလာအောင်စီစဉ်နေတယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဥအောင်အေးဟန်က VOA ကိုပြောပြပါရစေ
။ခီးသွွားဧည့်သည်အားလုံးကျမကြီးကပေကင်းလုံခြုံမှုရှိတဲ့ခီးသွွားလုပ်ငန်းဖြစ်အောင်လို့ကျွန်တော်တို့ရည်ရွယ်ပြောမှအဲလုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီမြန်မာပါရေးအကျုံးဝင်မဲ့ဆိုတဲ့ဒီကတော့စားပောက်ဆိုင်လုပ်ငန်းတွေအဲဟိုတယ်လုပ်ငန်းတွေပို့ဆောင်ရေးလုပ်ငန်းတွေလက်ဆောင်ပစ္စည်းရောင်းဆိုင်တွေခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့နေရာတွေမှာရှိတဲ့သူတွေကိုပေကင်းလုံခြုံမှုရှိတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့လေ့ကျင့်ပြသပြီးတော့မှဖြစ်ပါတယ်
။ကယောဂါတကြောပြန်ကူးစက်မှုတွေကြောင့်တွေ့ရပြီးတဲ့နောက်မြန်မာနိုင်ငံမှာပြည်တွင်းလေကြောင်းခရီးစဉ်တွေကိုပြီးခဲ့တဲ့စက်တင်ဘာလကပိတ်ခဲ့ရပေမဲ့3လအကြာဒီလထဲမှာပဲပြန်ဖွင့်ခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာလေကြောင်းလိုင်းတွေကရရှိတဲ့ဝင်ငွေဟာပြီးခဲ့တဲ့နှစ်ထဲအမေရိကန်ဒေါ်လာတန်900ကျော်ရှိခဲ့ပေမဲ့ဒီနှစ်မှာတော့ကယောဂါကြောင့်ရတာကြောင့်183တန်းကျော်သာရရှိခဲ့တဲ့အတွက်70ရာခိုင်နှုန်းကျော်လောက်ကျဆင်းသွားကြောင်းလဲမြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနကကိုဗစ် -19 ကြောင့်မြန်မာခီးသွွားအပေါ်တိုက်ရောက်မှုစစ်တမ်းမှာဖော်ပြထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
အမေရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးမယ့်အရေး တိုင်းနာနယ်မြေတွေဖြစ်တဲ့ကချင်ပြည်နယ်နဲ့မွန်ပြည်နယ်တွေစီကိုပထမဆုံးတွားရောက်ဖို့ဒီကနေ့နေပြီးတော့မှကျင်းပတဲ့ဗဟိုလုံမှုဆောင်အစည်းအဝေးကနေဆုံးဖြတ်ချက်ချလိုက်ပါတယ်။မနက်ဖြန်မှာစတင်မဲ့ကချင်ပြည်နယ်ခီးစင်မှာဘလို့ဖွဲ့စည်းတွေနဲ့တွေ့ဆုံမှုအန်အန်ဒီကအစည်းအဝေးညွှန်ကြားထားပါတယ်ဆိုတာစမစုမောင်ကစူးစီးတင်ပြပေးကြပါတယ်။ မျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အန်ဒီပါတီအနေနဲ့ဖေဖော်ဝါရီလ3ရက်နေ့ပါတီရဲ့သဘောဆန္ဒတွေကိုသိရှိနိုင်မှုဦးဆောင်ဆွေးနွေးမယ်ခေါင်းဆောင်၃ဦးကိုဒီဇင်ဘာလဇန်ကရွေးချယ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒီတိုင်းရင်းသားတွေနဲ့တွေ့ဆုံမှုကိုဦးဆောင်မဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအန်ထုံးခန်းတော်စံတို့၃ဦးတင်ကြလာတယ်။တိုင်းရင်းသားနယ်မြေတွေ ီဗဟိုလုံးမှုဆောင်အဖွဲ့အစည်းအဝေးပြီးမှာတော့ဒေါက်တာဆော်မြင့်မောင်ကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ဒီပြည်ငယ်လေးဆင်းနေတဲ့ဆိုပြီးသူတို့ကတည်ထားတာရှိတယ်။ဘယ်အချင်းလဲဆိုတော့အဲ့ဒါကျွန်တော်တို့ဒီကစီစီကနေစုံစမ်းချက်ပေးတာပေါ့နော်။ပထမဆုံးတချင်းတော့ပါနော်ပြီးရင်မုံကိုတော့ပါအဲ့တော့သွားတဲ့အခါကျတော့ပထမလုပ်ကလည်းစတွေ့ပါလေကျွန်တော်ကစဉ်းစားပြတာအဲပြည်ငယ်လုံးမှုဆောင်ဖွဲ့နဲ့အရင်တွေ့ပါအဲဒီမှာအောင်နိုင်ရေးဖွဲ့ပါမယ်ပေါ့နော်သူတို့ရဲ့အတန်လေးကိုနားထောင်ပြပါနောက်တစ်ခါအဲ့ဒီပြည်ငယ်မှာအနိုင်ရတဲ့ဆက်တော်ကိုယ်စားလှယ်အားလုံးကိုတွေ့ပါတွေ့ပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုလည်းတောင်းပါအဲ့ဒါတွေပြီးတော့မှဒေသခံဆိုင်ရာအဖွဲ့တွေစကားပြောပါဆိုပြီးတော့ပြောထားတာပေါ့နော်
2020ပြည့်နှစ်ရွေးကောက်ပွဲအတွင်းမှာအနိုင်ရပါတီ NLD ကိုရွေးကောက်ပွဲကန့်ကွက်လာပြီးပြေပို့လာတဲ့ကိစ္စနောက် NLD ဘက်ကနေကန့်ကွက်သွားပြီးတင်သွင်းတဲ့ကိစ္စတွေနဲ့ပတ်သက်လို့ဘဟုဥပဒေအထောက်အကူပြုဖွဲ့ကဥပဒေရေးရာပိုင်းတွေကိုကူညီဆောင်ရွက်ပေးမယ့်အကြောင်းကိုလည်းဆွေးနွေးဖြစ်ပါတယ်လို့ဒေါက်တာဆော်မြင့်မောင်ကရှင်းပြပါပါတယ
်။ကျွန်တော်တို့ရဲ့ဘဟုဥပဒေအထောက်အကူပြုကဥရောပကြီးတွေကဆွေးနွေးပါတယ်ပေါ့နော်။ကျွန်တော်တို့ NLD ဘက်ကကန့်ကွက်တာပဲကိုရှိတယ်။ဒါဆိုကျွန်တော်တို့ကမေးတာပေါ့နော်။တခြားဘက်ကတော့ကျွန်တော်တို့ကန့်ကွက်တာဘယ်လောက်ရှိလဲဆိုတော့အဲ့ဒါ UEC ကိုတိုက်ရိုက်ကန့်ကွက်တဲ့အတွက်ကျွန်တော်တို့ကသိရင်ပြကြမသိနိုင်ပါဘူးတဲ့။အဲသွားတွင်တဲ့လူတွေရဲ့တွေ့တဲ့ဟာတွေပေါ်မှာမူတည်ပြီးတော့မှဘလောက်ကန့်ကွက်ကြည့်လဲဆိုတာကိုကျွန်တော်တို့သိတယ်ပေါ့နော်အဲ့ဒီအကြောင်းအရာမှာကျွန်တော်တို့ကဘိုးဥပဒေထောက်ကူပြုတာဘယ်လိုအကူအညီပေးနိုင်တယ်လဲဆိုတာကိုစဉ်းစားထားပြီးသင်သင်ပြထားလို့ဆိုပြီးတော့ပြောတာပေါ့နော
်အစိုးရနောက်ထပ်တက်တန်းတိုးမဲ့မတ်လ31ရက်နေ့မတိုင်ခင်ဆက်ကြားအစိုးရဖွဲ့နိုင်ရေးဝန်ကြီးချုပ်အစ်တတွေရွေးချယ်နိုင်ရေးနဲ့လွှတ်တော်ခေါ်ယူရေးကိစ္စတွေကိုလည်းဆွေးနွေးကြတယ်လို့ဆိုပါတယ
်အခုကကကျွန်တော်တို့ NLD ဆိုတာပြန်နေနောက်တစ်ခါလည်း NLD ကပြန်ပြီးတွဲနေတယ်အဲတော့ကျွန်တော်တို့မှာအချိန်ရှိတယ်ပေါ့နော်ပြောနေတာကကျွန်တော်တို့အေးအေးဆေးဆေးနဲ့လုပ်လို့ရတယ်န
ော်ဒါကတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့အာဏာရပါတီဗဟိုလုံးမှုဆောင်ဖွဲ့အစည်းအဝေးမှာရှေ့ဆက်ဆောင်ရွက်ကြမဲ့လုပ်ငန်းရှင်တွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တဲ့အကြောင်းသတင်းမီဒီယာတွေကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမမ
မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ရာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိကျောင်းနေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS ချမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တအန်းပလောင်တပ်ဖွဲ့အကြားမြေမြေအငင်းပွားမှုကြောင့်တိုက်ပွဲတွေဖြစ်ပွားရာကကြောင်မဲမြို့နယ်မှာဒေသခံ600ကျော်လောက်တိကျောင်းနေရတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်အနည်းဆုံးကျေးရွာ9ရွာကဒေသခံတွေကြောင်မဲမျိုးကစစ်ဆောင်စခန်း3ခုကိုတိမ်းရှောင်လာကြောင်းဒေသခံအုံတမောလူမှုကူညီရေးအသင်းရဲ့ပြန်ကြားရေးတာဝန်ကမိုင်းစပိုင်းက VOA ကိုအခုလိုပြောပါတယ်
ခုတော့ကျွန်တော်တို့စခန်းထဲမှာကျတော့အလုံးပေါင်း665ရောက်လောက်ရှိတယ်အမျိုးအိမ်မှာဒါနေတဲ့ဟာတို့ကတော့650 900ဝန်းကျင်လောက်ရှိတာစစ်ဆောင်စခန်းကြောင်မဲမျိုးပြည်နယ်ကုန်ကျေးရွာဝါစုကျောင်းမှာတနေရရဲ့ပြည်နယ်ကုန်းအောက်စုမကောင်မှုစာတင်ကျောင်းမှာတနေရရဲ့ကျောင်းမင်းမျိုးထုံးဖို့အရှိအကွက်ကျွန်တော်ဒီတန်တိဒုက္ခဂျမယုံမှာတနေရရဲ့ကျောင်းမင်းမျိုးနယ်လွယ်အန်တင်အောက်စုဘာလို့ဒီအောက်စုမှာ9ရွာရှိရအခုက6ရွာတော့ရောက်ပြီဒီနေ့အနောက်တရွာပြန်ဆင်းလာတယ်အခုအဒီတရွာဆင်းလာဆိုဒီအောက်စုကအကုန်လုံးဆင်းလာတယ်လို့ပြောလို့ရတာပေါ့နော်
ကျောင်းမဲမျိုးကိုရောက်လာတဲ့စစ်ဆောင်တွေကိုတော့မြို့နယ်အုပ်ချုပ်ရေးမှူးဦးဆောင်တဲ့ကျောင်းမဲစစ်ဆောင်ကော်မတီအပြင်ရမီရဖတွေအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ပရဟိတအသင်းတွေကကူညီထားကြောင်းလည်းပြောပါတယ်။ဒီနေ့ကလည်းနေကစတင်တင်းဆောင်လာတဲ့စစ်ဆောင်ဒုက္ခသည်တွေအနေနဲ့ရက်ရှည်နေထိုင်ရမယ်ဆိုရင်စားနပ်ရိက္ခာအခက်အခဲရှိနိုင်ကြောင်းလည်းမိုင်းစပိုင်းကပြောပါတယ်
။ဒီချက်ကိုကြားတော့အဲ့တော့စားရတော့ရိက္ခာအခက်အခဲရှိရပါတော့။ဒီနေ့လည်းနောက်ဆက်ဒီစစ်ဆောင်က150မြန်မာတော့ထွက်လာမယ်။ကျွန်တော်တို့တတ်ကြုံနေရခုအဲ့ဒါကိုတို့ကထိုက်ရောက်လာမယ်ဆိုရင်စားရတော့ရိက္ခာအခက်အခဲရှိရပြီးအနေနဲ့ထိုင်ခင်းပေါ့နော် ဒီကိုဗစ်ကာလကြတော့ဒီအသွာလာဒီပရဟိကတွေလည်းသွာလာလို့မရတဲ့နေရာရှိရောဥမာမန်နေပရဟိကလည်းဆိုကျွန်တော်တို့စီတက်လို့မရဘူးပေါ့နော်ဟိုဟာတခြားနေရာပရဟိကတွေတည်းလာလူမျိုးလည်းမရတော့ဆိုတော့အဲ့လိုအခက်အခဲရှိတယ်နောက်ဆက်တော့ဆောင်းနေဆောင်းနေရတော့လာလူရဲ့လူချင်းတော့ရှိတယ်ဒီကအထူးကအချင်းနေပေါ့ဥပဒေမှန်တဲ့နေပေါ်မှာကိုယ်တော့ခင်းပြီးမှအိမ်နေရတယ်ပြီးတော့ကျန်းမာရေးဆောက်ရှောက်မှုပေါ့
ကျောင်းမဲမျိုးနယ်အတွင်းမှာ RCSS ရှမ်းတပ်ဖွဲ့နဲ့ TNLA တအံပလောင်တပ်ဖွဲ့အကြားနေပြည်တော်ထိချုပ်ဖို့ကြိုးစားရာကဒီလ25ရက်နေ့တည်းကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါမနေ့တုန်းကလည်းထပ်မံတိုက်ပွဲဖြစ်ကြောင်းနဲ့ဒီလအတွင်းတိုက်ပွဲ6ကြိမ်ဖြစ်ခဲ့တယ်လို့ TNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်ကျောင်းမဲမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခရီအတွက်တွဲဆုံဆွေးနွေးဖြေရှာဖို့လိုအပ်ကြောင်းပြောပါတယ
်နောက်ဆုံးကျွန်တော်တို့လေးချေရမယ်လမ်းကြောင်းကတော့အလုံးသပွဲပိုင်းကမှဆွေးနွေးကြပြီးတော့မှအတူတကွဘယ်လိုရှင်တွဲနေထိုင်ကြမလဲဆိုတော့လမ်းကြောင်းရေးကြကျွန်တော်တို့ရေးချေစရာလမ်းမရှိပြေဆုံးဆွေးနွေးချင်းကတော့ကျွန်တော်တို့ရဲ့ပြီးမြောက်နိုင်တဲ့လုပ်ငန်းစဉ်တစ်ခုပဲ
ကြောင်မဲမျိုးနယ်အတွင်းမှာပြီးခဲ့တဲ့အော်တိုဘာလအတွင်းကလည်းတမ်ဘရွန်နဲ့ RCSS အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ3000လောက်နေရာစွန့်ခွာထွက်ပြေးခဲ့ရဘူးပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
ဆန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အမေရိကန်ပြည်ထောင်စုမှာအားလိုက်ရသည့်လူတွေအများအပြားခီးသွားကြတဲ့အတွက် COVID-19 ရောဂါကူးစက်မှုတွေတိုးလာမှဟုကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါလေ။ရောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုကိုဗစ်ကာဝယ်ဆေးထိုးတဲ့လုပ်ငန်းတွေလည်းဆက်လုပ်နေပါလေ။မင်းဆက်ကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ပါခရစ်စမတ်မတိုင်ခင်သတင်းပတ်တွေအတွင်းအမေရိကန်ပြည်ထောင်စုမှာလူ9000လောက်လေကြောင်းနဲ့ကြီးသွားခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကနေစာရင်80ရာခိုင်နှုန်းညွန်နေသွားပြီပဲ။ကတ်ယောဂါဇူကြီးစတင်ပြီးနောက်ပိုင်းမှာလူအများဆုံးကြီးသွားတဲ့ရေအတွက်ဖြစ်ပါတယ်။ COVID-19 ယောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးကိုလူတွေကစိတ်ပြက်လက်ပြက်လက်လျှော့လိုက်မှကိုကျန်းမာရေးအရာရှိတွေစိုးရိမ်နေပါတယ်။အမေရိကန်ပြည်ထောင်စုလူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲဒေါက်တာဂျရုံးစ်အဒမ်စ်က ABC ရုပ်သံကိုခုလိုပြောပါတယ
် The important thing for people to understand is that even if you traveled it doesn't mean you
just don't have to be able to simply let the city and fit so you let your light down မဟုတ်ဘူးဆိုတာလူတွေနားလည်ဖို့အရေးကြီးပါတယ်တယောက်ကထိန်းချုပ်ရေးအတွက်ခင်ဗျားတို့မှာလုံနိုင်တာတွေရှိနေပါတယ
်ယောဂါမပြန်ပေါ်အောင်ထိန်းချုပ်ရေးဆိုတာတွေထဲမှာခီးသွားပြည်တိုင်းနဲ့ပိုးရှိမရှိစစ်ဆေးတာတွေလည်းပါဝင်တယ်လို့ကြံ့ကျင်သူတွေကပြောပါတယ်ပြည်ထောင်နိုင်ငံမှာပိုးပြီးကူးစက်များနဲ့ကိုရိုနာဗိုင်းရပ်စ်ပိုးအသစ်ပြန့်နှံ့နေတာကြောင့်ပြည်ထောင်ကလာမဲ့ခီးတဲ့တွေရောဂါပိုးမရှိကြောင်းစစ်ဆေးပြီးမှလာခွင့်ပေးဖို့အမေရိကန်ပြည်ထောင်စုကစီကံတက်မှတ်ထားပါတယ်။ဒါရီယာရောဂါဒါစီရဲ့ရေရှည်လုပ်ကိုင်နေတဲ့နီလန်ပေါင်းစုံတွေထဲမှာပါတဲ့အရာလေးလို့ဒေါက်တာဂျရုံးစက်တန်စ်က ABC ရုပ်သံကိုပြောပါတယ
်။ Here's what the American people most need to know. Mitigation works the science.
အမေရိကန်ပြည်နားလည်ဖို့ကရောဂါပြန့်ပွားမှုရောကျသွားအောင်နိုင်ငံလုံးဆောင်ရမယ့်ကိစ္စတွေပါ။ဒါတွေအလုပ်ဖြစ်တယ်ဆိုတာကိုသိပ္ပံနည်းကြပြခဲ့ပြီးပါပြီ
။အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်တချို့မှာယောဂအသစ်ကူးစက်မှုတွေရောကျသွားပြီမဲ့လဲကယ်လီဖိုးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာယောဂကူးစက်မှုတွေတိုးလာတာကြောင့်အခြေအနေတွေကထူးမခြားနာဖြစ်နေပါလေ။ဒီတော့အတွင်းမှာပဲကာကွယ်ဆေးကထိရောက်ပါလေဘေးကင်းပါလေဆိုတာကိုလူတွေကြားယုံကြည်မှုရှိလာအောင်ဆေးတွေထိုးလာဖို့တာဝန်ရှိသူတွေကလူထုကိုနားချထိုက်တွန်းနေပါလေ။ဒေါက်တာဂျရုံးအဒမ်စ်ကတော့
And then we need to engage with trusted influencers. We need to make sure our pastors.
လူရုံကြီးရဲ့ဩဃာရှိတဲ့လူတွေရဲ့အကူအညီကိုရယူရပါမယ်။ကျောင်းဆရာတွေ၊ဘုန်းတော်ကြီးတွေ၊ဘာသာရေးကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ရပါမယ်။သူတို့ကတစ်ဆင့်ကိုယ်ွယ်စီကတ်သူတွေကိုလက်ခံလာအောင်နားချတိုက်တွန်းပါလိမ့်မယ်
။ပုံမှန်အားဖြင့်တော့ဒီနှစ်သက်ကူအားလိုက်ရဲ့ရာသီအားလူတွေကြော်ကြော်ရွှင်ရွှင်ဆုံတွေ့ကြသွားလာကြတဲ့အချိန်အခါသမယဖြစ်ပါလေ။ဒါပေမဲ့လည်းကိုဗစ်ကရောဂါကြီးကြောင်းဒီနှစ်တကူအားလိုက်ရဲ့ရာသီအားအကြီးအကျယ်ဆိုးရိမ်မှုတွေနဲ့မျောလင်းချက်တွေရောထွေးနေတဲ့ကာလဖြစ်ကြောင်းပါခင်ဗျာကျွန်တော်ဒိတ်ထိုင်ပါ
ဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မကြာခင်ရက်ပိုင်းမှာ2020ပြည့်နှစ်ကုန်ဆုံးပြီးတော့2021နှစ်တစ်ထဲကိုဝင်ရောက်တော့မှာဖြစ်ပါတယ်။ကိုလွန်ဂါနီ2020ပြည့်နှစ်အတွင်းတိုင်းပြည်ရဲ့အခြေအနေရရပေါ်အကျဉ်းသုံးသပ်ချက်နဲ့2021နှစ်တစ်မှာဖြစ်ထွန်းလာနိုင်ခြေတွေကိုဒီဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ Moving Forward Together အဖွဲ့တည်ထောင်သူနဲ့ဒါရိုက်တာဒေါ်ကြည်ကြည်စိန်၊နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးအဖြစ်လုပ်ကိုင်နေသူဒေါ်ကြည်ပြချစ်စိုးတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။တော်ကြည်ကြည်စိမ့်နဲ့တော်ကြည်ပြချစ်စောဒီဝီစူရီကန်အစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျ
မင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပ
ါကျွန်တော်ပထမဦးဆုံးမေးခွန်းကကျွန်တော်မကြည်စိမ့်နဲ့ကျွန်တော်စလိုက်ပါမယ်ဟလာကျွန်တော်တို့2020ကိုနည်းနည်းလေးသုံးသပ်ပြီးတော့2021ကိုမျှော်ကြည့်တာပေါ့နော်ဆိုတော့2020မှာကိုယ့်အနေနဲ့ပေါ့နော်ကိုကိုယ်တိုင်အနေနဲ့တိုင်းပြည်ရဲ့အခြေအနေရရက်ကိုကြည့်ပြီးတော့2020အတွင်းမှာကိုမျှော်လင့်သလောက်ခရီးပောက်ခဲ့ပါသလားမကြည်စိမ့်
ဟုတ်ကဲ့ရှင်2020မှာတော့ဒါကျမတို့အနေနဲ့ဒါမျောလင်းတလောက်တော့ဒါခီးမတင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပဲတည့်ပြီးတော့ဖြေရမယ်ထင်ပါတယ်ဆိုတော့ငွေကလေးကလည်းဒါကိုယ့်ရဲ့မျောလင်းချက်ပေါ့နော်မျောလင်းချက်ကလည်း over expectation မဖြစ်နေဘူးတော့လိုတာပေါ့ဒါပေမဲ့2020ဒီဘက်ပြီးခဲ့တဲ့9နှစ်တာမှာတိတိတတ်တာယူရင်းွားတာကတော့ဒီရက်သက်စစ်သက်စစ်ဆန်ရေးတွေတိုင်းသားနဲ့အစိုးရကြားယုံကြည်မှုတွေနဲ့ပါလာတာတွေငြိမ်းချမ်းရေးအရှိမရောက်တာတွေနောက်ဒီငွေသက်လုံခြုံရေးကိစ္စတွေနဲ့ဒီအင်ကြီးချင်းစစ်ဆန်ရေးတွေကနည်းနည်းလေးပိုပြီးတော့ဟိုတစ်ဖက်ကောင်းလေးပိုဖြစ်လာတယ်ပေါ့နော
်
ဒါတွေကိုဒီ COVID တခုရဲ့ပေါ်မှာတော့အပြစ်ပုံချလို့မရအောင်လို့ထင်တယ်ပေါ့ဆိုတော့ကျွန်မအနေနဲ့ကတော့ကျမရေးဝန်ထမ်းတွေရဲ့ဒီကိုကျိုးစွအနေနာခံမှုတွေကိုလည်းဒါအများကြီးပဲဒါကျေးဇူးတင်ပါတယ်။တာမန်ပြည်သူတယောက်အနေနဲ့လည်းဒီကျမရေးဝန်ကြီးဝန်ထမ်းတွေရဲ့ဒီဆောင်ရွက်ချက်တွေပေါ်မှာအများကြီးပဲကျမတို့တွေနှိမ့်ခိုးအားထားရတယ်လို့ဆိုတော့ဒါလေးတွေကတော့ဒီ2020မှာဖြစ်ခဲ့တဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးကျမအနေနဲ့ဒါကနုံသုံးသပ်တာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။နောက်ကြည့်ပြချစ်စောအနေနဲ့ရော2020မှာညှော်လင့်တဲ့လောက်ခရီးပောက်ခဲ့ပါသလား
2020ကတော့ကျမတို့ဟိုမှန်းထားတဲ့လောက်တော့မဖြစ်ဘူးပေါ့နော်အဓိကကတော့9နှစ်တာကာလအတွင်းမှာကအစိုးရရဲ့လှုပ်ဆောင်ချက်ကိုဟိုပြည်သူတွေကအမရဖြစ်တဲ့ဟာကအများကြီးရှိပါတယ်ငင်းချင်းရေးဖြစ်စဉ်နေစီးပွားရေးအခြေအနေတွေဘောပေါ့နော်အဲ့ဒါတွေကိုအဓိကအမရဖြစ်တဲ့ဟာပေါ့မူတည်ပြီးတော့ဟိုကျမတို့မှန်းတဲ့လောက်မဖြစ်ဘူးနောက်တစ်ခုကကျတော့ covid ဖြစ်တာပေါ့နော် covid ဖြစ်တဲ့အခါမှာကျွန်မရေဝင်ကြီးဌာနရဲ့အခြေအနေနဲ့နောက်တစ်ခုကဒီအထွေအုပ်ချုပ်ရေးအေကန္တာရဲ့အခြေအနေဒီမှာအဓိကတော့ဒီ institution တွေကျွန်တော်တို့ institution တွေအားနည်းချက်တွေပေါ့ကျွန်မရေဝင်ကြီးဌာနရောဒီထွေအုပ်ရောနှစ်ခုဆုံးအစရဝင်ကြီးဌာနရဲ့အကုန်လုံးရဲ့အားနည်းချက်တွေပါ institution ရဲ့အားနည်းချက်တွေမှာဒီ covid လိုမျိုးကိစ္စတွေဖြစ်လာတဲ့အခါမှာဒီညှိနှိုင်းချက်တွေအမျိုးမျိုးထွက်သွားတဲ့ဟာတွေပေါ်မူတည်ပြီးတော့ဗောနော်ဒီသူတွေကအမျိုးမျိုးဖြစ်တဲ့ဟာကတကယ့်ကိုဟို2020ရဲ့ crisis အခြေအနေတွေလို့ပြောလို့ရမယ
်
အဲ့ဒါကတကယ်ဟိုအားမရခဲ့ဘူးဗောအခုဒီ do second wave လောက်မှနည်းနည်းတည်နေတော့ first wave တုန်းကဆိုလို့ရှိရင်တော်တော်လေးဟိုတောင်းတနေနိုင်ခဲ့တာဗောနော်အဲ့ဒါမျိုးတွေရှိခဲ့တယ်အဲ့တော့ဒီ2020အတွက်ကတော့ကျမတို့က covid ကိုတော့အဆိုးဆုံးရင်ဆိုင်ရတဲ့အခြေအနေဖြစ်ပါတယ်အဲ့ဒီရှေ့ကတော့ဒီခုနငင်းချမ်းရီတို့စီးပွားရီတို့ကဒီအားနေတဲ့ဟာတွေကနေပြီးတော့ဒီ2020မှာ covid လည်းဖြစ်တယ်ရွေးကောက်ပွဲလည်းရှိလာတယ်အခြေအနေပေါ့နော်အခြေအနေပေါင်းစုံမှာကတော့ covid ကတော့အားမရဆုံးအခြေအနေကြီးရတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့မတိပြပြောတဲ့အထက်မှာတော့ကျွန်တော်နောက်သွားမယ့်မေးခွန်းရဲ့အဖြေတပိုင်းကစားတော့ပါသွားတယ်ပေါ့လေဒါပေမဲ့မကြည့်စစ်2020ကမျှော်လင့်သလောက်ခီးမပေါက်ခဲ့ဘူးဆိုတဲ့အထက်မှာအဲ့ဒီအထက်မှာအခြေအနေအကန္တာတန်းကြီးရဲ့အခြေအနေကန္တာနဲ့ပတ်သက်ပြီးတော့အခြေအနေဆုံးဖြစ်ခဲ့တဲ့ကန္တာအခြေအနေရောရှိပါသလားနောက်တစ်ခုကကြတော့စိတ်ပြက်လက်ပြက်အဖြစ်ရဆုံးအခြေအနေကဏ္ဍဆိုတာရောရှိပါသလား
ဟုတ်ကဲ့ပါရှင်အစိုးရကအကောင့်ကိုအရင်ပြောရမယ်ဆိုလို့ရှိရင်တော့ online platform တွေတော်တော်အလုပ်တွင်လာတာတွေ့ရပါတယ်အစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီဝေးလံတဲ့တိုင်းရင်းသားဒေသကလူတွေနဲ့ပဲဖြစ်ဖြစ်အရင်ကဆိုကျမတို့တွေကလူချင်းတွေ့ခွင့်ရဖို့ပဲလုပ်ခဲ့ရတာပေါ့နော်ဒီလူချင်းမတွေ့နိုင်ဒိတ်မရတဲ့အချိန်လေးမျိုးဒီလိုနဲ့ရန်ကုန်ကျွန်တော်တို့ဒီမနေ့သွားလိုက်နေ့လည်ပြန်လာလိုက်ခဏခဏလုပ်ခဲ့ရတဲ့ရက်တွေအများကြီးပေါ့လေအခုကတော့ဒါ covid ရဲ့ဒီအစိုးရအမျက်ပဲပြောရမယ် zoom meeting နေနဲ့ online နဲ့ဒီအစိုးရ ဝန်ထမ်းတွေလည်းတော်တော်အသားကျလာပြီလို့မြင်ပါတယ်။အစိုးရနဲ့တကွဒီဝေးလံတဲ့ဒေသကလူတွေတိုင်းသားခေါင်းဆောင်တွေအနေနဲ့လည်းဒါ Zoom meeting နဲ့ဒါမစိမ့်တော့ဘူးမကြောက်ကြတော့ဘူးပေါ့နော်။အရင်ကဆိုကျမတို့က generation gap တွေလည်းရှိရတဲ့အခါကျတော့ဒီလူကြီးတွေက online platform ကိုတုံးရမှာတော်တော်လေးကိုသူတို့ဟိုတွန့်ဆုတ်ကြရပေါ့။အခုကတော့ရွေးစရာမရှိဒါဟိုအစိုးရအကောင့်လို့ကျမအနေနဲ့မြင်တယ်ဆက်လက်ပြောထောင်တင်တဲ့အလေးအကျင့်တစ်ခုလို့လည်းမြင်တယ်ပေါ့နော
်။
ဆိုတော့အမပြောရတဲ့နေရာမှာပါတဲ့တစ်ခုကတော့ဒီတည်တဲ့အောက်ကနေပေါ့နော်ထွေအုပ်ပို့ပေါ့ဒီပြောင်စုဆိုရဖွဲ့ရုံဝန်ကြီးဌာနအောက်ကိုရွှေ့ထုတ်လိုက်တယ်ဒါဖြစ်တဲ့ကိစ္စတစ်ခုလို့ကျွန်မအနေနဲ့ဒါရေပုံရအားဖြင့်မြင်တယ်ပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်တဲ့ဒီစိန်ခေါ်မှုကတော့ပါလဲဆိုတော့အရင်တုန်းကဝန်ကြီးဌာနတစ်ခုရဲ့အောက်မှာရှိခဲ့တဲ့ဒီရဲနဲ့ထွေအုပ်နဲ့ဒီအခုဒီမတူညီတော့တဲ့ဒီရတဲ့စစ်ဘက်အုပ်ချုပ်ရေးအောက်ကိုရောက်သွားတဲ့အခါကျတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကနည်းနည်းလေးအားနည်းတယ်ဒါကိုဘယ်သူကကမတထလုပ်ပြီးတော့ပို့ပြီးတော့ဟိုပူးပေါင်းဆောင်ရွက်မှုအားကောင်းအောင်လုပ်ပေးမလဲဆိုတဲ့ stage တစ်ခုမှာကျမတို့ရောက်နေရပေါ့နော်ဒါလေးကိုပို့ပြီးအသက်သွင်းရမယ်အနေအထားတစ်ခုလို့ကျမအနေနဲ့မြင်တယ
်
ဒီဘုံကအဖြစ်ပြောရရင်တော့အဲ့ဒီဆောင်ရွက်ချက်ကလေးကိုလည်းကျမအနေနဲ့ဒါဖြစ်တင်တယ်လို့ထောက်ခံပါတယ်ပေါ့လေနောက်တစ်ခုကကျတော့ democracy စနစ်ရဲ့ဒီသဘောတရားဝါအဖြစ်ရောက်ဒီလက်ပေးလက်ယူမှုတွေရောလာတယ်ဒါအစိုးရယုံနေမှာချွတ်ချွတ်တတနဲ့ဒါပြောဆိုဆက်ဆံရေးတွေကောင်းလာတယ်ဒါလေးတွေကလည်းဒီမိုကရေစီစနစ်ရဲ့ဒီပေါ်ဆောင်မှုတစ်ခုဖြစ်တယ်လူတွေထုတ်ဖော်ပြောဆိုတာရှိလာတယ်ပေါ့နော်တပြိုင်တည်းမှာလည်းအပြန်လည်းတရားစစ်ဆိုမှုတွေညားလာတာတွေကိုလည်းဒါကျွန်မအနေနဲ့ဒါတွေ့ရပါတယ်ပေါ့ဒါလေးတွေကတော့ဟိုကောင်းတဲ့ဟိုအချက်လို့ကျွန်မအနေနဲ့ဒါရေပုံရသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျမကြည့်ပါမကြည့်ပါခုနပြောရတဲ့အထက်မှာတော့ COVID ကိုရောဒါ2020မှာကျွန်တော်တို့အပြင်းထန်ရင်ဆန်ရတဲ့အခြေအနေလို့ပုံသက်သွားတယ်ဆိုတော့ဘယ်အခြေအနေကဏ္ဍနဲ့ပတ်သက်ပြီးတော့ကျေနပ်မှုရခဲ့တာမျိုးရှိပါလဲ
။ကျွန်မအနေနဲ့ကကျေနပ်တာကတော့ဒီရွေးကောက်ပွဲအခြေအနေပဲ။ COVID နဲ့ရွေးကောက်ပွဲနဲ့ကျွန်မကတကြိုင်နဲ့ကျင်းပရတဲ့အခြေအနေဖြစ်သွားတယ်။ကျင်းပရတဲ့အခြေအနေဖြစ်တဲ့အခါကျတော့ကျွန်မတို့ထင်တာကဒီရွေးကောက်ပွဲရွှေတွေကိစ္စတွေလိုမျိုးလေးအတန်မျိုးစုံရှိတာပေါ့နော်။အဲ့ဒါမျိုးတွေရှိလာတယ်။ဒါပေမဲ့တကယ်တကယ်ရွေးကောက်ပွဲလုပ်တဲ့အခါမှာပြည်သူတွေရဲ့လိုက်နာမှုပေါ့ပြည်သူတွေလိုက်နာမှုကအရင်အရင်တက်တယ်နောက်ပြီးတော့ပြည်သူတွေမဲပေးမှုကတိမ်မြင့်တက်တယ်အဲ့ဒါကကျမတော်တော်လေးကျေနပ်တယ်ဒီရွေးကောက်ပွဲကိုကျမမဲမပေးဘူးလို့ကျမတို့ကတော်တော်များများထင်ကြတာ
ထင်
ကြတဲ့ဟာဆိုတော့အဲ့ဒါဖြစ်တဲ့အခါကျတော့ကျမတိတ်ပြီးတော့အဲ့ဒီဟာကိုကျေနပ်တယ်ပေါ့နော်ဒီပြည်သူတွေရဲ့နိုင်ငံရေးရည်ချင်မြင့်တက်မှုဟာဒီ2020မှာအရင်ပြီးပါတယ်အဲ့ဒါအကောင်းဆုံးပဲပေါ့ဟု
တ်ကဲ
့စိတ်အပြည့်ဆုံးကတော့ကျမတို့ရဲ့ခုနကပြောသလိုပေါ့ institutional culture ပေါ့နော်နောက်တစ်ခုကတော့နိုင်ငံဝန်ထမ်းကြီးရဲ့စွမ်းရည်ပါပဲဒါကလည်းသူတို့ကတော့အပြစ်ပြောတာမဟုတ်ဘူးကျမတို့ရဲ့နိုင်ငံဝန်ထမ်းစွမ်းရည်ကအားနည်းတဲ့အခြေအနေကြီးအများကြီးရှိနေတယ်ပေါ့အခုလို covid လိုမျိုးကိစ္စကြီးရင်ဆိုင်ရတဲ့အခါမှာသူတို့ရဲ့စွမ်းရည်အရန်ပွားကနေပေါ်လာတယ်ဥပမာဆိုရင်ဟိုဆီယမတော်မြင့်စိန်ဟိုဒီ
သူ
ဖူးဆက်ခံရတဲ့ဆီယမကြီ
း
ဆီယမကြီးဆိုရင် तू ပြောသွားတဲ့အမေစုနဲ့ပြောသွားတဲ့ interview မှာဆိုရင် तू ကအရန်ကိုနိုင်ငံဝန်ထမ်းကြီးရဲ့အကြောင်းကိုတစ်ခုပြီးပြောသွားတယ်အဲ့တော့အဲ့ဒီအခြေအနေကြီးပေါ့နော်အဲ့ဒီအခြေအနေကြီးကအရန်ကိုဟို highlight ဖြစ်သွားစီတယ်နိုင်ငံဝန်ထမ်းတွေရဲ့စွမ်းရည် capacity ဘလောက်ဟိုသူတို့ရဲ့ capacity ကဘလောက်ထိအားနည်းနေသေးလဲဆိုတဲ့ဟာဟိုကျွန်မ
ဒါလေးပဲကျွန်တော်မြင်တာတော့ကျွန်တော်အခုပိုင်းမြင်တာဆိုရင်တစ်သက်လုံးကတော့ဟလာဒီဝန်ထမ်းတွေရဲ့ဆွမ်းဆောင်ရည်ကဖြည့်ဆည်းခံထားတယ်လို့ဖြစ်ပြီးတော့ပြည့်စုံလာပါတော့
ဟုတ်တယ်အဲ့ဒါ
အရင်တော့ဒီကိစ္စကဘယ်လိုလဲဆိုတော့ကျွန်တော်တို့ပုံမှန်ပြီးမှာတဘူး issue လို့ခေါ်တယ်ပြောကြတယ်တိတိမမပြောကြတဲ့ကိစ္စတွေအများကြီးရှိတယ်။
ဟုတ်ကဲ့။
ဒါမှဒီကိစ္စလည်းတစ်ခုအပောင်းလို့ကျွန်တော်တို့ထင်တာပဲ။အခုတော့
ဟုတ်ကဲ့
ယူဆာကပြောလာဆိုလာတဲ့အစင်ရောက်ပြီဆိုတော့ရှေ့ကိုနည်းနည်းလေးပြောင်းမှုအတွက်လမ်းစာပေါ်လာပြီလို့အဲ့လိုများအတွေ့တွေ့ကြည့်လို့ရမလားတော့မသိဘူးနော်။ဟုတ်ကဲ
့။အရင်ကကတော့ဟိုဟိုပါပေါ့နော်။ဟိုကျွန်မကအခြေအနေကိုလက်ခံသွားပြီလက်ခံသွားပြီဆိုတော့နောက်တစ်ဆင့်ကိုတက်ဖို့ပဲလိုရပါပေါ့
။အဲ့လိုပဲမျှော်လင့်ရမှာပဲနော်။ဟုတ်ကဲ့။ဆိုတော့ကျွန်တော်အခုကျွန်တော်တို့2020ကိုကြံရင်းလေးရတဲ့အချိန်တွင်မှာကြံရင်းလေး2020ခုနည်းနည်းငယ်ကြည့်ပြီးတော့ခု2021ခုရှိဖို့နည်းနည်းကျွန်တော်မျှော်ကြည့်ကြတာပေါ့နော်ဒါမှကြည့်စင်းရေ
ကျွန်မစိတ်ပြတ်တာလေးကိုအရင်ပြောလို့ရ
ပါတယ်ပြောပါခင်ဗျ
ကျွန်မမကြည့်ရသေးဘူး
ပြောပါခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟိုဆက်သွားတော့ကျွန်မဒီကောင်းတဲ့ဟာလေးကိုကျွန်မတင်လက်တာလေးကိုပြောလိုက်တာပေါ့နော်ဟိုစိတ်ပြတ်တဲ့အပိုင်းမှာတော့ကျွန်မအနေနဲ့ဒီငိမ့်တန်းရေးဖြစ်စဉ်ကိုတော့ဒါဒီ9နှစ်တာအတွင်းမှာအရင်လေးကနေပြန်ပါသွားတယ်လို့ကျွန်မအနေနဲ့မှတ်ယူပါတယ
်
နောက်ဒီရက်သက်စစ်သက်ဆက်ဆံရေးလည်းပြည့်ရွှန်းလာတာပို့တွေ့ရတယ်အပြန်အလှန်လေးစားမှုတွေရော့လာတယ်ပေါ့နော်ပူးပေါင်းဆောင်ရွက်မှုတွေအားနည်းလာတာတွေ့ရတယ်ဒီအစိုးရတည့်ရအနေနဲ့ဟို ဟိုပါဘောเนาะဒီလုံကြုံစိတ်လုံကြုံကြီးပိုင်းဆိုင်ရာအားမဲနေသလို insecure ဖြစ်နေသလိုမျိုးများပေါ့เนาะဒီဟိုဒီအရက်သက်စစ်သက်ဆက်ဆံရေးမှာဒါမျိုးလေးတွေမြင်ရတယ်။နောက်ဒီတင်းနေတွေမှာဗိုလ်ချုပ်တေးရလို့ဟာမျိုးတွေလိုက်ထောင်ရတယ်ပေါ့เนาะဆိုတော့ဒါလေးတွေကတော့ကျမတို့ဒီဟိုကျမကတော့ဒါငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ရှေ့ရှုလုပ်နေတဲ့ဖွယ်စည်းဖြစ်တဲ့အခါကျတော့ဒီလိုမျိုးတင်းနေတွေမှာဟိုငင်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်မှာတစ်ဖက်ကဗိုလ်ချုပ်တေးလို့ဟာမျိုးလိုက်ထောင်နေတဲ့ဟာမျိုးတွေကတော့ဒါငင်းချမ်းရေးအတွက်ဒီအထောက်ပံ့ကောင်းနေမဖြစ်နိုင်ဘူးပေါ့နော်ဒီဌာနဆိုင်ရာအချင်းချင်းကြားမှာရှိရပြည်တော်စုနဲ့ပြည်နယ်အစိုးရအဖွဲ့ကြားမှာရှိရစိတ်ဆက်ဆောင်ရွက်မှုနဲ့ဒီဖြန့်ကျက်ပြီးတော့လေ bad views နဲ့ချိရဒီအလုံးစုံခြုံငုံပြီးလုပ်တဲ့စိတ်ဆက်ဆောင်ရွက်မှုတွေအားနည်းတယ်အဲ့ဒီအပိုင်းလေးတော့နည်းနည်းလေးတမအားနည်းအောင်ဖြစ်မိပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ကျေးဇူးပါ
ဟုတ်ပြီကျွန်တော်တို့2021ကိုမျှော်ကြည့်ကြရအောင်ပါဆိုတော့မကြည့်စိမ့်မဲ့ဆက်လိုက်ပါကျွန်တော်တို့ပယ်သွားမယ်ကိုဗစ်က2021ထဲမှာဘယ်အချိန်လောက်မှများစပြီးတော့နည်းနည်းလေးရင်အေးရမယ်လို့မှတ်ကြည့်စဉ်ကိုယ်တိုင်ညွှန်လင့်ထားပါတယ
်အဲ့ဒါကလေစိတ်အေးရမလားဆိုရင်တော့ကျမအနေနဲ့ကတော့ဟိုစိတ်အေးရမယ်စိတ်ဒုံဒုံကြသွားမယ်လို့မယူဆဘူး2021ကလည်းကျမတို့အတွက်ကိုဗစ်နဲ့ဒီဟိုကြီးလန့်စာစားဆောင်နေရအောင်ပဲပီရီယက်တစ်ခုဖြစ်နေမယ်လို့မြင်တယ်အဲ့တော့ဒီပြည်ရင်းလေတောင်းလိုက်နေပြန်ဖွင့်ပါလားပြီးတော့နေသက်တည်းပြန်ဖွင့်ပါလားဟိုဘလို့အတိုင်းတာအချီဒီကိုဗစ်စီးမျဉ်းစီးကမ်းနေလိုက်နာပြီးလူတွေအလုံးလုံးကြမလဲနောက်ပြီးတော့စိတ်ပိုင်းဆိုင်ရာပေါ့နော်လူတွေရဲ့ဒီ trauma ကြံခဲ့တဲ့အပိုင်းတွေထိခိုက်ကျန်နေတဲ့နောက်ဆက်တွဲပြဿနာတွေဘယ်လိုဖြေရှင်းကြမလဲဟိုဒါတွေပေါ်မှာမူတည်ပြီးတော့မှကျမတို့အနေနဲ့ဒီစိတ်အေးနိုင်မယ်လို့မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့မကြည့်ပြအောင်ဘယ်လောက်ထိသွားရအောင်မလဲကျွန်တော်တို့ဘယ်ခင်လောက်မှများအတိုင်ငယ်စိတ်အေးရမယ်လို့ညှော်လင့်ထားတာရှိပါသလားမကြည့
်ပါဟုတ်ကဲ့ဟိုကိုဗစ်ကတော့ဟိုကျမတို့ကဒီကိုဗစ်နဲ့နေထိုင်သွားရမယ်ပုံစံအခြေအနေပေါ့နော်အခြေအနေမှာဆိုတော့ဒီအခုကကိုဗစ်ကာကွယ်ဆေးလေးပေါ်လာပြီပေါ်လာပြီဆိုတော့ဒါပေမဲ့မြန်မာပြည်ရောပဲချိန်မှရမယ်မြန်မာတော့မသိသေးဘူးဒါပေမဲ့ဒီအစိုးရဝန်ထမ်းတွေကြားထဲမှာတော့စပြီးတော့ထိုးဖို့ကျွန်မကြီးဝန်ထမ်းတွေကိုပေါ့နော်အရင်ဆုံးထိုးဖို့ကတော့ပြင်နေကြပြီပြင်နေကြပြီဆိုတော့ဒါကလေစိတ်အေးရမှုတစ်ခုပေါ့ဟိုကျွန်မတော့အစိုးရအကောင်ပေါ့နော်စိတ်အေးရမှုတစ်ခုပါပဲနောက်ပိုင်းဆိုင်တော့တစ်ဖြည်းဖြည်းနဲ့တော့ဒီကိုဗစ်ကာကွယ်ဆေးကိုလည်းလက်လမ်းမီလာမယ်ဒီသူတွေလက်လမ်းမီလာမယ်ထင်ပါတယ်နောက်တစ်ခုကအစိုးရဘက်မှကတော့ဒီ COVID Economic Relief Plan ပေါ့နော် COVID Economic Relief Plan က CRP ကဒီအကောင့်ထဲပေါ်နေတဲ့အပိုင်းတွေရှိပါတယ်သူအပိုင်းတွေသူတွေဆောင်ရွက်နေတာကြီးလေးရှိတော့အားရတယ်တော့မဟုတ်ဘူးပေါ့အစိုးရကတော့ဒီတောင်းရင်အရှိဆုံးပဲ COVID ကိစ္စမှာဆောင်ရွက်ရမယ်ခင်ဗျာသူကတောင်းရင်အရှိဆုံးဆိုတော့သူလုပ်နေတဲ့အပိုင်းတွေလည်းရှိတယ်အဲ့တော့ခုနလိုစီးပွားရေးအခြေအနေတွေဘယ်လိုဒီကဘာပြန်လုပ်မလဲအဲဒီပြည်သူတွေအတွက်ပေါ့နော်ခုနsocial ကိစ္စပေါ့နော် social issue တွေအတွက်ကိုဘယ်လိုဒီကဘာလုပ်မလဲအဲ့ဒါတွေကတော့ဒီ CRP ထဲမှာလည်းအကုန်လုံးထည့်ပြီးတော့ဆွေးနွေးဆောင်ရွက်နေတာမဟုတ်လို့အားရတဲ့အခြေအနေတော့မဟုတ်သေးဘူးဒါပေမဲ့ in progress ပေါ့နော်ဆောင်ရွက်နေတာကြီးတော့ရှိပါတယ
်တော့တော်တော်2021ထဲမှာတော်လေးတော့ကိုဗစ်နဲ့ဆက်ပြီးတော့သွားနေကြအောင်ပဲပုံလို့ပဲမကြည့်တာရောမကြည့်စင်ရောမြင်ကြတာပေါ့နော်ဟိုအဲအချိန်ဘယ်ကာလဆိုတော့ကျွန်တော်တို့ခံမှန်းရခက်တဲ့ဟာမျိုးတခြားဟိုတကယ်တူးတက်ပါတယ်ဆိုတဲ့နိုင်ငံဒီမှာတော့မအကြမ်းကြီးနဲ့သူတို့ခံမှန်းနိုင်ကြတာလေဟလာအမေရိကန်လိုနိုင်ငံမျိုးမှာတော့မှ2021မေဂျွန်လောက်မှမှတခြားနိုင်ငံသားတွေကာဝစီရမယ်ဆိုတော့ခံမှန်းထားတဲ့အခါကျတော့မြန်မာနိုင်ငံကတော့ဒီထက်ကိုနောက်ကျဖို့ရှိတယ်လို့ပဲကျွန်တော်တို့အကြမ်းကြီးအဲ့လိုပဲနားလည်ရမယ်ပုံရှိနေပါတယ်နောက်တစ်ခုကတော့မကြည့်စင်2021မှာကိုယ်တိုင်ခံမှန်းထားတာပေါ့နော်တိုးတက်မှုတွေ့ရဖို့အလားအလာအကောင်းဆုံးကဏ္ဍဆိုရင်ဘာကိုမြင်ထားပါသလဲ
ဟုတ်ကဲ့ကျွန်မကတော့လေဟိုလူတွေလူငယ်တွေပေါ့ဒါဒီပြည်သူလူထုရဲ့ဒီအင်တာနက်ကိုတုံးပြီးတော့ငွေရှာနိုင်တဲ့စွမ်းရည်ချက်ထိုးမြန်နေလေးလာမှုစွမ်းရည်တွေပေါ့နော်ပူးပေါင်းဆောင်ရွက်မှုစွမ်းရည်ဒါတွေကိုကျွန်မအင်မတန်မှလည်းဒါအင်တာနက်ကိုတုံးပြီးတော့အများကြီးပဲသူတို့ value add လုပ်လာနိုင်တယ်ပေါ့နော်ဆိုတော့ဒီဟာလေးတွေကကျွန်မတို့အတွက်အလားအလာအကောင်းဆုံးလို့မြင်တယ်အစ်စ်ပြန်လဲဖွဲ့စည်းတဲ့ဒီအစိုးရအနေနဲ့လဲဒါဒီမိုကရေစီရဲ့ဒီရှေ့ဆောင်လမ်းပြအစိုးရတစ်ခုအနေနဲ့ပေါ့နော်ဒီဟိုနောက်တစ်ခြားတော့ဟိုနောက်ဖြစ်လာမယ့်ဒီနိုင်ငံရေးပါတီတွေနိုင်ငံရေးလေပင်လေရောက်လာမယ်ဒီနိုင်ငံရေးသမားတွေအတွက်ဒါစံနမူနာပြတဲ့ကောင်းသောဒီလောက်ရကောင်းနေတဲ့ဟိုဥဆောင်သားဖို့မျှော်လင့်တယ်အရသက်စစ်ဘက်ဆက်ဆက်ရေးတွေကိုလည်းပိုကောင်းလာအောင်နမူနာပြပြီးတော့ညှိနှိုင်းဆောင်ရွက်သွားဖို့အလားအလာတွေပေါ့နော်အခွင့်အလမ်းတွေဒါ fresh ဖြစ်နေတာအောင်နော်ပြန်လဲအစ်စ်ဟို ဖွဲ့စည်းတဲ့အစိုးရအဖွဲ့အနေနဲ့2021ခုနှစ်မှာအစဉ်မပြေခဲ့တာတွေခဏဖယ်လာပြီးကိုကအခုဒီမှာပြန်ပြီးတော့ဒုတိယပြည်ပြန်စမယ်ဒီပီရီယက်မှာဟိုသဘောထားကြီးကြီးစံနမူနာကောင်းပုံစံမျိုးနဲ့ဒီလမ်းပိတ်ထားပဲနဲ့ပေါ့နော်နောက်ပိုင်းဟိုဖြစ်လာမဲ့သူတွေအတွက်ကိုလည်းဒါရှေ့ဆောင်လမ်းပြနမူနာကောင်းတကယ်ဒီမိုကရေစီကိုအသက်သွင်းမဲ့အစိုးရတည်အနေနဲ့ပေါ်ထွန်းလာဖို့အတွက်ဒ
โอเคตอนนี้ดีแม่ที่กายดีเหนียวเลยเจ็บปีกว่าจนเราเลิกสู้ท้องมาเลยล่ะဖြစ်ပါသေးတယ်ဖြစ်ပါသေးဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ
ထက်လေသိန်းနေတိုက်မှာအစိုးရဆုံးတယ်ပေါ့နော်လက်ရှိတက်တာပြောရမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ဒီလွှတ်တော်ထဲမှာကဒီစစ်တပ်ကထိုင်နေတာရှိတာပေါ့နော်ဒီတက်မလို့ဒီရဲ့ဒီ25ရာပိုင်းလုံးရှိနေတယ်ဆိုတော့ဒီမြန်မာပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတည်ငြိမ်ရေးဟိုနေသက်လုံခြုံရေးဒါတွေအကုန်လုံးကစစ်တပ်နဲ့ပတ်သက်နေတာတွေပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီဟိုကာလုံစည်းဝေးတွေနောက်ပြီးတော့ဒီတက်မလို့လည်းဒီဟိုစစ်တပ်နဲ့ဒီအစိုးရအရက်သက်စစ်သက်ဆက်ဆံရေးဒါတွေကလည်းဒါဒီမိုကရေစီစနစ်ပြီးခင်သာပေါ်ထွန်းလာဖို့အတွက်ဒီ civil military relationship ကလည်းရဲအဖေအားသားတဲ့ဒီကောင်ဖြစ်တယ်။ဆိုတော့ပြောကြတော့ကျမတို့ကဟိုကိုမျော်လင့်တာကိုဖြစ်စေချင်တာသိရမလားဒီဟိုဖွဲ့စည်းပုံအခြေခံဥပဒေရ25ရာခိုင်နှုန်းမရှိချင်တာလို့ဟိုလွှတ်တော်ထဲမှာတက်မပါစေချင်တာလို့ဒီတာစီနဲ့ပတ်သက်တဲ့ကိစ္စထဲမှာလုံးဝစစ်တပ်ကဟိုဘေးနေဖို့ဆိုတဲ့ဟာတွေပါလေ။ဟိုမြန်မာနိုင်ငံရဲ့လက်ရှိအနေထားရကချက်ချင်းကြီးအလိုလိုလို့မရအောင်လို့ကျမအနေနဲ့တော့မြင်တယ်။ဆိုတဲ့အတွက်ကြောင့်မလို့ဟိုဖြစ်နေတဲ့အနေထားတစ်ခုမှာဖြည်းဖြည်းချင်းဘယ်လိုပုံစံမျိုးနဲ့ပြန်တိုင်းဆွေးနွေးရမလဲ dialogue culture ပေါ့နော်ဒီစကားမပြောဘဲနေလို့မရအောင်ဒါပေမဲ့ဖြစ်နိုင်တဲ့ဟာတွေကို compromise လုပ်ဖို့လိုတယ်ပေါ့ဒါနှစ်ဖက်စလုံးမှာတောင်းရှိရလို့မြင်တယ်ဆိုတော့ဒီနှစ်ဖက်ကြားကဆက်ဆံရေးကိုကျွန်တော်ကတော့ဒါပိုပြီးကောင်းလာစေတယ်ပိုပြီးတိုးတက်လာစေတယ
်ပေါ့နော
်ဆိုတော့ဒါလေးကိ
ုမှန်ပါတယ်ယူကောပဲမတိုင်ခင်ဟိုဘက်ဒီဘက်ပြောကြတာလေအခုယူကောပဲပြီးပြောကြဆိုကြတာလေရတော့စောင့်ကြည့်နေသူတွေအတွက်ကစိုးရင်ကြံအင်မတန်ကောင်းတဲ့ကိစ္စပါကျွန်တော်တို့လည်းဒီမှာရှိတဲ့လူတွေလည်းဒါကြည့်ပြီးတော့ရင်မနေရတာပါပဲဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့အိမ်မက်ဆူးတွေမက်ခဲ့ကြတဲ့ကာလမှာစိတ်မှမဝေးခဲ့သေးပါဘူးနော်ဆိုတော့မထီကရောဘယ်ကိစ္စကစိုးရင်ဘူးအကောင်ဆုံးစောင့်ကြည့်ရမယ့်ကိစ္စလို့မြင်ထားပါလဲ
အထီးကရောရခိုင်မင်းဟုတ်ရခိုင်ကိစ္စပေါ့ဒီကိန်းကိစ္စကဆိုရင်ကြီးအကောင်ဆုံးပဲအဲနောက်တစ်ခုကစီးပွားရေးအခြေအနေစီးပွားရေးအခြေအနေကကိုဗစ်ကြောင့်ပေါ့နော်ကိုဗစ်ကြောင့်စီးပွားရေးကျဆင်းတာတော်တော်လေးဟိုကတော့အများတဲ့ခါကျတော့အာနောက်တစ်ခါကျမတို့က8ကိုတော်တော်များများကိုအခုနောက်ပိုင်း8ကိုမှီခိုလာရတဲ့အပိုင်းကြီးများလာတယ်အဲ့ဒါလေးကျမဆိုရင်တော့ဗောဒီ8အဲတခြားနိုင်ငံတွေမှာကမ္ဘောဒီးယားတို့လာအိုဘလို့ဆိုအိတ်ကိုအရင်ဂျပန်တန်ဖြစ်သွားတဲ့ဟာမျိုးဖြစ်တော့မြန်မာပြည်ကိုအဲ့ဒီ8ဟို trap တဲ့ trap trap ပေါ့နော် trap trap တဲ့ဝင်လာမယ်ဟာဟိုလေဟိုစိတ်ပူရတာပေါ့နော်အဲ့ဒါမျိုးကြီးတော့ဟိုစိတ်ပူစရာကြီးကတော့များပါတယ
်
ဟိုဆိုရင်ရတဲ့အခြေအနေတွေပေါ့နော်ရထူးသဖြင့်ကတော့ရခိုင်ပေါ့ရခိုင်က ဆိုရင်ရဆုံးမယ
်မှန်ပါတယ်ဒီဥစ္စာ ICT ကိစ္စကလည်းမပြီးသေးဘူးပြတ်သေးဘူးဆက်သွားနေမှာဆိုတော့ဒါဒီ level ဆိုရင်ပဲစောင့်ကြည့်ရမယ့်ကိစ္စလို့ပဲကျွန်တော်တို့ပြောပါမှာပါဆိုတော့ကျွန်တော်တို့2020ကိုလည်းနည်းနည်းငယ်ကြည့်ပြီးသွားပြီ2021ကိုလည်းနည်းနည်းတော့ကျွန်တော်တို့ညှော်ကြည့်ပြီးသွားပြီဆိုတော့မကြည့်စင်ရေးအဲ့ဒီအခြေအနေတွေအခုပြောခဲ့ကြတာတွေကိုကျွန်တော်တို့စဉ်းစားပြီးတော့သိကြည့်မယ်ညှော်ကြည့်မယ်ဆိုရင်2021ဒီမှာနိုင်ငံတွေဘယ်လိုခုနှစ်မျိုးများဖြစ်လာမယ်လို့ညှော်မှန်းနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်2021ကတော့လေဟိုမြန်မာနိုင်ငံအတွက်ဒီနိုင်ငံတစ်ခုအနေနဲ့ဟိုဦးတည်ပြီးကြည့်ရမယ်ဆိုလို့ရှိရင်တော့အရင်ကြီးထူးခြားတဲ့ကြောင်းလမ်းမှုတွေရှိနေမယ်လို့ကျွန်မအနေနဲ့ဟိုမမျှော်လင့်သေးဘူးဒါပေမဲ့ပြည်သူတွေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုကပဲအကြောင်းလဲကိုဦးဆောင်သွားလိမ့်မယ်လို့မြင်ပါတယ်ဟိုပြီးခဲ့တဲ့5နှစ်ရဲ့သင်ခန်းစာတွေကိုယူပြီးတော့ဒီပုံပြီးကောင်းတဲ့တောင်ပေါ်မြေကျန်းကပြည်သူလူထုအပေါ်လုံးကိုလှမ်းခြုံတဲ့အစီအစဉ်တွေကိုချမှတ်ရေးဆွဲနိုင်ဖို့အတွက်တော့ကျွန်မကမျှော်လင့်တယ်။ကျွန်မအဖြစ်အစီအစဉ်သုံးကတော့ဒါစစ်တပ်နဲ့စကားများများပြောဆိုဆွေးနွေးဖို့မျှော်လင့်တယ်။အပြည့်အစုံညီညွတ်မှုမျှော်လင့်တယ်။နောက်ရင်းချမ်းရေးကိစ္စတွေဒီအင်းနီနာချင်းကိစ္စတွေမှာပေါ့နော်ဒီနယ်စပ်လုံခြုံရေးအပိုင်းတွေမှာတိုင်တိုင်မင်မင်နဲ့လုံချဖို့အတွက်ကိုစုတောင်းတယ်။ကျွန်မတို့နိုင်ငံမှာဒီဟိုလူတွေနောက်နောက်ပြီးပြောနေတယ်အစိုးရနှစ်ခုဖြစ်နေတယ်ဆိုတဲ့ဟာမျိုးတွေကိုကျွန်မတို့မကြားချင်ဘူးပေါ့နော်။ဆိုတော့ဒီဟာဒီအရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာဒီရှိနေမဲ့စစ်တပ်နဲ့ဒီတပ်မတော်နဲ့သူတို့ဒီစကားများများပြောဆိုဆွေးနွေးညှိနှိုင်းမှုအတွက်ဟာကအရင်အရေးကြီးတယ်ဆိုတော့ဒီလိုမျိုးလေးနဲ့2021ကိုကျွန်မသာတဖက်ကောင်းမှုအတွက်ကိုကျွန်မပြောနေပါတယ်
ဟုတ်ကဲ့ခင်ဗျာအကြည့်ပါရေ2021ကမြန်မာနိုင်ငံအတွက်ဘယ်လိုခုနှစ်မျိုးဖြစ်လာမယ်လို့ညညွှန်မနိုင်ပါလဲခင်ဗျာ
2021ကတော့ဒီအစိုးရရဲ့ပထမဦးဆုံးအစာပြုနှစ်ဖြစ်သွားတာပေါ့နော်အစာပြုနှစ်ဆိုတော့သူတို့ရဲ့ agenda ကိုစပြီးတော့ရေးဆွဲမယ်အချိန်အဲ့ဒါကိုမျှော်လင့်နေပေါ့ agenda မှာကအမျိုးစုံပါမှာပဲဘာလဲဆိုတော့အခုကရင်းချမ်းရေးကိစ္စလေးပါမယ်အခုကတိုင်းရင်းသားတွေနဲ့စကားစာပြောနေပြီဒီကိစ္စမျိုးတွေလည်းပါလာမယ်အဲနောက်တစ်ခါစီးပွားရေးကိစ္စတွေပါမယ်ရခိုင်ကိစ္စတွေပါမယ်အဲ့တော့ဒီအစိုးရရဲ့ agenda ဘယ်လိုသွားမလဲဘယ်လိုရွေးမလဲဒီသူ့ရဲ့ strategy ဘယ်လိုသွားမလဲနောက်တစ်ခါခုန institutional culture ဟောအစိုးရရဲ့ institutional culture ကြောင်းဖို့ကျွန်မလည်းအဲ့ဒါကိုသိပြီးတော့ဖြစ်စေချင်တာပဲ institutional culture ပြဿနာအကြီးကျယ်ဖြစ်နေရအောင်အဲ့တော့အဲ့ဒါလေးကအစားပေါ့နော်အဲ့တော့ဒီ agenda ကိုဘယ်လိုသွားမလဲဘယ်လိုရွေးမလဲစတာဟာဒီ2021မှာတော့အဲ့ဒါကိုကျွန်တော်တို့စပြီးတော့မြင်ရမှာပေါ့နောက်တစ်ခုကတော့ခုန COVID အခြေအနေရဲ့စီးပွားရေးအခြေအနေရေပေါ့နော်အဲ့ဒါကတော့ကျွန်တော်တို့ပြည်သူတွေရင်ဆိုင်ရမယ့်အခြေအနေရေပေါ့
အချင်းပြေးပြီးတော့ပါဝင်ဆွေးနွေးပေးတဲ့ဒေါ်ကြည်ကြီးစိန်းဒေါ်ကြည်ပြဆေစောနှူးစလုံးကိုဗီဒီယိုအနေနဲ့သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါရှင်ပါဝင
်ဆွေးနွေးပေးရတ
ယ်ပါ Moving forward together အဖွဲ့တည်ထောင်သူနဲ့ဒါရိုက်တာဒေါ်ကြည်ကြီးစိန်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးချက်လုတ်ကိုင်းနေသူဒေါ်ကြည်ပြချစ်စိုးတို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်ခြင်းတွေတော့ VOE အစီအစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်ညီညာခန်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOE အစီအစဉ်တွေကိုအားပြီးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE ပရိသတ်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးနှစ်သစ်မှာရေပြာဝေးပွားကျန်းမာချမ်းသာကြော်ရှင်ကြပါသည်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာအခုလိုနှစ်တကူအချိန်ကာလရောက်တိုင်း UAE ပြည်သက်တွေအတွက်ဒေးလက်ဆောင်တွေနဲ့ချော်ပြပေးနေတာမှာဒီကနေ့ညတော့အဆူတော်ဖြူဖြူကြော်သိန်းရဲ့ Cherry Land ဆိုတဲ့တချင်းကိုနားဆင်ပါခင်ဗျာ
My name's a tweet, where we're down alone now.
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်ပတ်စင်ကနာတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်စတင်နေတာနဲ့အတူနောက်ထပ်အလားအလာရှိတဲ့ကိုဗစ် -19 ကာကွယ်ဆေးတွေကိုလည်းအရေးပေါ်အသုံးပြုခွင့်ပြီးနိုင်ဖို့တုံ့ပြန်နေပြီးဖြစ်ပါတယ်။American Novavax ဆေးကုမ္ပဏီကစမ်းသပ်နေတဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကအခုစမ်းသပ်မှုနောက်ဆုံးအဆင့်တွေကိုပြည့်လုံနေတဲ့ပြင်ဆင်မှမြောက်ဆေးကုမ္ပဏီဖြစ်ပါတယ်။ Johnson & Johnson ကုမ္ပဏီကလည်းသူထုတ်လုပ်နေတဲ့ကာကွယ်ဆေးကိုတစ်ချိန်တည်းထိုးနိုင်တာလုံလောက်မှုရှိမရှိနောက်လာရဲမှာသိနိုင်မယ်လို့ခန့်မှန်းထားပါတယ်။Indonesia က Pfizer နဲ့ AstraZeneca ဆေးကုမ္ပဏီတွေကနေ COVID-19 ကာကွယ်ဆေးတန်း50ဝယ်ယူဖို့သဘောတူညီချက်ကိုအပြီးတက်ညှိနှိုင်းနေတယ်လို့အသိခံအပ်ထားတဲ့ကျန်းမာရေးဝန်ကြီး Puri Gunadi Sarithena ဒီကနေ့ပြောပါတယ်။တောင်ကိုရီးယားမှာလည်း Moderna ရဲ့ COVID-19 ကာကွယ်ဆေးတန်း20ဝယ်ယူဖို့သဘောတူစာချုပ်ချုပ်ဆိုသွားမယ်လို့တောင်ကိုရီးယားသမ္မတအင်တော်ကဒီကနေ့ပြောပါတယ်။COVID-19 ကရောဂါကြောင့်အခက်အခဲနဲ့ကြုံနေရတဲ့ American ပြည်သူတွေကိုဒေါ်လာ600အစားဒေါ်လာ2000ပေးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်အတိုင်းအောက်လွှတ်တော်ကတင်းနှလာနေမှာမဲခွဲအတည်ပြုထားတဲ့ကိစ္စကိုအထက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာအတည်ပြုပေးဖို့ဒီမိုကရက်တို့ပြင်ဆင်နေပါတယ်။ Republican နဲ့ Democrat တို့ကြားသတင်းပိုက်တွေနဲ့ချီအကျိတ်နဲ့ဆွေးနွေးပြီးမှဒေါ်လာ 1.3 ထရီလီယံ300မြေအရေးပေါ်အကူအညီပေးရေးအစီအစဉ်ကိုသဘောတူညီမှုရထားတာဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့တရုတ်နိုင်ငံကြားနှစ်နှစ်ချီဆွေးနွေးညှိနှိုင်းနေကြတဲ့ယင်းနှိမ့်နယ်မှုဆိုင်ရာအပေးအယူကိစ္စတွေမကြခင်အဆုံးသတ်နိုင်ခြင်းရှိတယ်လို့တရုတ်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပြောပါတယ်။သောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်နေတဲ့ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ဒီမှာညတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.